Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါ။ဒီကနေ့တနင်္ဂနွေညပိုင်းသောတာရှင်တွေနားဆင်ရမယ့်ထိတဲရောင်သတင်းတွေမှာတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကဆင်ရနာတင်ပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပါပြီ။အင်ဒိုနီးရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကို April 18ရက်မှာကျင်းပသွားမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြားရပါမယ်မခွန်ညွေ
။ကောင်းပါပြီရှင်။အဲ့လိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့စစ်ရေးပြည်ပခတွေကြောင့်အုပ်ချုပ်ရေးရန်တရာပျက်စီးသလိုဖြစ်နေတဲ့အကြောင်း
โอเคเนี่ยทีนี้ก็พี่อยู่ดิมาเปียตะลุขึ้นน่ะป่ะเนาะบ่มาไม่คิดจะรอบูดูดิก็โกลงซื้อกูก็ไปกูใส่เนี่ยจ้าป่ะเนี่ยตะโชจิอยู่ดิมาတော့ดิอยู่มาชื่อเนี่ยดิดูดิใบนี่ก
็ยะไข่ต้ายยันตาမျိုးหน่วยเนี่ยอสียงก็กูซอซอทุ่นเยပြောจาเจนเนี่ยดูทุ่นลื่นไปบาเมญမြမအရေးစုနေကမှာတော့မြမငင်းချမ်းရေးစုနေဝဲလုပ်ငန်းစဉ်တွေဟာလက်တွေမှာအလုပ်ဖြစ်ရလားဆိုတာနဲ့ဘလို့နီလန်မျိုးကအကျိုးသက်ရောက်မှုပိုဖြစ်မလဲဆိုတာတွေဆွေးနွေးထားပါတယ်ရှင်။ဒုတိယပိုင်းနိုင်ဝတ်မှာပြည်တွင်းသတင်းသုံးသပ်ချက်မြမပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်။
ထိုင်းနိုင်ငံမှာ2014ခုနှစ်ကဆင်အာနာတင်ပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။ဒီရွေးကောက်ပွဲက2014ခုနှစ်ကအာနာတင်ပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာနဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြိုင်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။နိုင်ငံတော်ဝန်မဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါတယ်။လွှတ်တော်တွင်မှကိုယ်စားလှယ်နေရာ250ကိုစစ်တပ်ကယူထားပြီးနိုင်ငံရေးပါတီတွေကနေရာ900အတွက်ရှင်ပြိုင်ကြရတာဖြစ်ပါတယ်။ဖွဲ့စည်းပုံဥပဒေအသေးရအသစ်ခန့်အပ်မဲ့ဝန်ကြီးချုပ်ကိုစစ်တပ်နဲ့တွဲဖက်ဖွဲ့စည်းထားတဲ့လွှတ်တော်ကရွေးကောက်တင်မြှောက်မှာဖြစ်ပါတယ်။ဒီချက်ကဝန်ကြီးချုပ်အဖြစ်အစိုးရကိုပြန်လည်ဦးဆောင်ဖို့ညွှန်မှန်းနေတဲ့ပရယုတ်အတွက်အလေးတာနေတာပါ။ထိုင်းနိုင်ငံစစ်အစိုးရကိုတော့ရွေးကောက်ပွဲနည်းနဲ့ဖြုတ်ချနိုင်မယ့်အလားအလာအလံဝေးနေပါသေးတယ်လို့လည်းအကဲခတ်တွေကဆိုပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေနဲ့ခရီးသွားတွေအနေနဲ့ထိုင်းရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲတွင်နဲ့ရွေးကောက်ပွဲလွန်ကာလတွေမှာအထူးသတိထားနေထိုင်ကြဖို့ထိုင်းနိုင်ငံစီကံဥပဒေတွေကိုလိုက်နာကြဖို့ထိုင်းဘရင်တော်ဝင်မိသားစုတွေနဲ့ပတ်သက်ပြီးဝေဖန်တာမျိုးမပြုလုပ်ကြဖို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့လူစုလူဝေးပွဲတွေမှာမပါဝင်ကြဖို့နဲ့နိုင်ငံတကာနဲ့ပြည်တွင်းသတင်းတွေကိုစင်စဲမပြတ်စောင့်ကြည့်သတိရှိကြဖို့စာရာတွေကိုအမေရိကန်အစိုးရကအသတိပေးချက်ထုတ်ပြန်ထားပါတယ်
အင်ဒိုနီးရှားနိုင်ငံရွေးကောက်ပွဲမဲ့ဆက်စည်းဝေးမှုတွေတဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးတော့အကျိန်းနဲ့ဖြစ်လာနေပါဗျ။အင်ဒိုနီးရှားနိုင်ငံရဲ့တမန်ရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကို April 18ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားတမန်ဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့ညီမောင်ပါတီတွေဘက်ကမဲဆန္ဒနဲ့ထောက်ဝက်ချက်ကိုအနိုင်ရသွားဖို့ရှိနေတယ်လို့ကြားခင်းကကောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်။သမဝီဒိုဒိုကိုစိန်ခေါ်တဲ့အတိုက်ခံအငိမ့်စားဗိုလ်ချုပ်ကြီးပရာဘိုဝိုဆိုဗီယန်တိုကတော့လူလူထောက်ခံမှုစစ်တပ်မှာ 29.500 ခန်းလုံးလောက်ရထားတယ်ဆိုပြီးတော့ဆိုထားပါတယ်အင်ဒိုနီးရှားရဲ့ Compass သတင်းစာကနောက်ထပ်ကောက်ယူခဲ့တဲ့စစ်တပ်မှာတော့ပရာဘိုဝိုကိုထောက်ခံတဲ့ထောက်ခံမှုက 4.800 ခန်းလုံးတက်လာပြီးတော့ဂျိုကိုဝီဒိုဒိုကိုထောက်ခံမှုက 3.400 ခန်းလုံးကျဆင်းလာတယ်ဆိုပြီးတော့ဖော်ပြနေပါတယ်ဆိုဗီယန်တို့ဟာအင်ဒိုနီးရှားအနာရှင်ဟောင်းဆူအတိုရဲ့တမဟောင်းဖြစ်ပြီးတော့1998ခုနှစ်ကဆူအတိုလက်ထက်ဒီမိုကရေစီစီရေလှုပ်ရှားတဲ့ကျောင်းသားတွေကိုဖမ်းဆီးနိုင်နေမှုတွေမှာပါဝင်ခဲ့သူတူဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်။ဒါပေမဲ့သူ့ဘက်ကတော့ဇုံတရားအမှားယွင်းလုပ်ခဲ့တာမရှိဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်။ Bravo ဆိုဗီယန်တို့ရဲ့ရွေးကောက်ပွဲအောင်နိုင်ဖွဲ့ဘက်ကတော့အခုလိုမျိုးအရင်ကလူခွင့်ရေးကိစ္စရပ်တွေကိုပြန်ပြီးတော့နောက်ကျောင်းပြန်လည်နေတာဟာလက်ရှိသမ္မတဂျိုကိုဝီဒိုအနေနဲ့ဘာတစ်ခုမှအောင်မြင်အောင်လုံးဆောင်နိုင်တယ်ဆိုတာကိုမပြနိုင်တဲ့အတွက်အခုလိုမျိုးအရင်ကလူခွင့်ကိစ္စတွေကိုပြန်ဖော်ပြီးတော့တိုက်ခိုက်နေတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်အင်ဒိုနီးရှားနိုင်ငံသားတော်များများကတော့သူတို့အတွက်လူခွင့်ကအရေးပါပြီမဲ့လို့လဲဒီရွေးကောက်ပွဲမှာအဓိကအဆုံးဖြတ်ပြီးမှကတိုင်းပြည်ရဲ့စီးပွားရေးနဲ့တရားဝင်ရေးရာကိစ္စရပ်တွေဖြစ်တယ်ဆိုပြီးတော့အကဲခတ်တွေကရှုမြင်နေကြပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံအနောက်ပိုင်းကိုတိုက်ခတ်နေတဲ့ Cyclone မုန်တိုင်း Veronica ဟာ Phil Barra ကမ်းခြေကုန်းတွင်ကိုဝင်ရောက်တိုက်ခတ်နေပါတယ်မုန်တိုင်းတိုက်ခတ်ရလမ်းကြောင်းတစ်လျှောက် ဖို့တ်ဟက်ဒ်လန်နဲ့ခါရာသာမြို့အကြားလေတိုက်နှုံးကတနအီကို220ကီလိုမီတာနှုံးနဲ့တိုက်ခတ်ခဲ့တာပါမုံတိုင်းဘိုးချက်တီရှိရာဒီကန်းကြီးပိုင်းမှာဒီကနေ့တနင်္ဂနွေညတညလုံးဆက်လက်တိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။စနေနေ့လယ်ပိုင်းကစလို့မိုးသည်ထန်စွာရွာခဲ့ပြီးမိုးရေချိန်9လက်မကျော်တိုင်းတာရရှိခဲ့ပါတယ်။ Cyclone မုံတိုင်း Veronica ဟာအလွန်အင်အားကြီးသလောက်ရွေးရှားမှုနှုန်းကအလွန်ကိုနှေးကွေးတယ်လို့ဆိုပါတယ်။နောက်ထပ်24နာရီကနေ36နာရီအတွင်းမိုးကြီးလီထန်တာတွေဖြစ်နိုင်တယ်လို့လည်းဩစတြေးလျမိုးရေဝသဌာနကသတိပေးထားပါတယ်။မုံတိုင်းကြောင့် Filbara ကန်းကြီးတဝိုက်လှိုင်းကြီးပြီးကြည်ရေရှင်နာတွေဖြစ်နိုင်တယ်လို့လည်းခန့်မှန်းထားကြပါတယ
်တရုတ်နိုင်ငံအနေနဲ့နိုင်ငံသားကုမ္ပဏီတွေကိုဈေးကွက်တွေချဲ့ထန်သွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟန်ဆန်းကပြောလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မမှုတွေဖြည်းဖြည်းချင်းရော့ကျလာနေပြီးတော့တရုတ်နိုင်ငံရဲ့စီးပွားရေးဟာနိုင်ငံသားကုမ္ပဏီတွေပေါ်မှာတရားမဝင်ဈေးကွက်ထိန်းချုပ်တာတွေလုပ်နေတယ်လို့ပြောနေချိန်မှာပဲဒုဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါကိုယ်တို့စီးပွားကိုကာကွယ်တာတွေတပတ်သက်လုဆောင်တာတွေရှိနေပေမဲ့လည်းတရုတ်နိုင်ငံအနေနဲ့စီးပွားရေးတကားတွေကိုပြန်ဖွင့်ပြီးတော့ပြည်ပြင်ပြောင်းလဲလုဆောင်နေတာတွေကိုလည်းရပ်တန့်သွားမှာမဟုတ်ဘူးလို့ဒူးဝင်ကြီးချုပ်ဟန်ဆန်းကပြောသွားတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့ကုန်သွယ်ကွန်တွေကိုရှော့ချပြီးတော့ညနာမှုပိုင်းကွယ်အကာအကွယ်ပေးမှုတွေပိုကောင်းအောင်လုပ်ဖို့နဲ့အစိုးရတင်တာခေါ်ယူတဲ့ကိစ္စတွေနဲ့တခြားကိစ္စတွေမှာပြည်တွင်းပြည်ပကုမ္ပဏီကြားမှာမြင်းမြတ်တရဆက်ဆံသွားမယ်လို့လည်းသူကဗေဒင်းမြို့မှာနေဆင်ချင်ပါတယ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ရဲ့ဖွံ့ဖြိုးအခမ်းအနားမှာပြောခဲ့တာပါအခုလဆော်ပိုင်းကတရုတ်နိုင်ငံရဲ့ဥပဒေပြဋ္ဌာန်းသူတွေကအမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်စစ်ပွဲကိုအဆုံးသတ်နိုင်ဖို့ကူညီတဲ့အနေနဲ့ဥပဒေတရက်ကိုထောက်ခံအတည်ပြုခဲ့ကြပါတယ်အဲ့ဒီဥပဒေအရတော့တရုတ်အာဏာပိုင်တွေအနေနဲ့နိုင်ငံသားကုမ္ပဏီတွေအပေါ်မှာဒီပညာတွေလွှဲပြောင်းပေးဖို့အတွက်ဖိအားပေးတာတွေမလုပ်ဖို့ကိုပြောထားတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နော်ဝေးနိုင်ငံအနောက်ဘက်ကမ်းလွန်ပင်လယ်မှာလှိုင်းကျန်းပြီးတော့ဒုက္ခတွေ့နေတဲ့ပင်လယ်ကူးခရုစ်သင်္ဘောကြီးပေါ်ကလူ1300လောက်ကိုကယ်တင်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေအပူတပြင်းဆောင်ရွက်နေကြပါတယ်။ပင်လယ်မှာလေတိုင်နှုန်းတနအီ80ကီလိုမီတာနှုန်းတိုက်ခတ်နေပြီးရေလိုင်း10မီတာလောက်မြင့်တက်တဲ့အခြေအနေကြုံနေရတဲ့ကြားကကယ်ဆယ်ရေးတွေဆောင်ရွက်နေတာပါ။လေတွေထန်နေတဲ့ကြားကပဲရဟတ်ယာဉ်တွေသုံးပြီးလေကြောင်းကနေလူတွေကိုကယ်တင်ပေးနေပါတယ်။Cruise သင်္ဘောကြီး Viking Sky ဟာမနေ့စနေနေ့နေ့လယ်ပိုင်းက engine ဆက်ပြဿနာပေါ်ခဲ့ပြီးတဲ့နောက်သင်္ဘော captain ကအရေးပေါ်ကယ်တင်မှုအကြောင်းကြားခဲ့တာပါသင်္ဘော engine လေးလုံးထဲက၃လုံးပြန်လည်လည်ပတ်နိုင်ခဲ့ပြီးတဲ့နောက်တွန်းသင်္ဘောအကူအညီနဲ့တဖြည်းဖြည်းချင်းကန့်ကတ်ဖို့ကြိုးစားနေပါတယ်တစ်ချိန်တည်းမှာပဲခီးတွေတွေကိုဘေးလွယာရောက်အောင်ကူညီကယ်ထုတ်ပေးနေစေလဲဖြစ်ပါတယ်ခီးတွေအများစုက Britain နဲ့ American လူမျိုးတွေဖြစ်ကြပါတယ်ရှင
် Syria နိုင်ငံမှာ IS ခြေကုပ်ယူထားတဲ့ Caliphate ကိုချေမုန်းနိုင်လိုက်ပြီလို့အမေရိကန်ကြောတောင်နောက်ခံပြူမဟာမိတ်တွေကကြေညာလိုက်ပါတယ် IS တွေကိုလေကြောင်းကနေအကြီးကျယ်ချေမုန်းတိုက်ခတ်ခဲ့ပြီးတဲ့နောက် IS တပ်ဖွဲ့တွေကိုအခုလိုချေမုန်းနိုင်လိုက်တာဖြစ်တယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Muslim Kobani ကပြောပါတယ်ဒါပေမဲ့လည်းနောက်ထပ်တိုက်ပွဲတွေလည်းထပ်ပြီးတော့ရှိလာနိုင်သေးတယ်လို့သူကသတိပေးထားပါတယ် IS တပ်ဖွဲ့ကိုတိုက်ခတ်ချေမုန်းနိုင်ခဲ့ပြီး Baghouz ဒေသမှာဒီ IS နောက်ဆုံးထိန်းချုပ်တဲ့နယ်မြေကိုလည်းတင်ပိုင်နိုင်လိုက်ပြီဖြစ်တယ်လို့ SCF အဖွဲ့ရညွှန်ကြားရေးမှူးချုပ်ကိုဘာနီကဒီအောင်ပွဲရဂုဏ်ပြုခန္ဓာအတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်ဆီးရီးယားရှေ့မြောက်ပိုင်းဘာကူးစ်မြို့ကနေရာတချို့ဟာ IS တို့ထိန်းချုပ်ထားတဲ့နောက်ဆုံးနေရာတွေဖြစ်ပါတယ်အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေက IS တို့ရဲ့လက်ကျန်ဒေသတွေကိုပိတ်မှတ်ထားပြီးတော့ကြာသပတေးနေ့နောက်ပိုင်းနဲ့တောက်ကြနေမနဲ့စောပိုင်းတွေမှာလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သမရဒေါ်နယ်ထရမ့်ရဲ့2016သမရရွေးကောက်ပွဲမဲဆွဲစီယုံချိန်အတွင်းရုရှားဂျာဝင်နောက်ဆက်ပတ်သက်မှုရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတာတွေအဆုံးသတ်တော်မှာဖြစ်ပါတယ်။ဒီကိစ္စတွေကိုစုံစမ်းနေတဲ့စုံစမ်းစစ်ဆေးမှုရောဘတ်မိုလာကသူ့ရဲ့လျှို့ဝှက်အစီရင်ခံစာကိုအမေရိကန်ရှေ့နေချုပ်ဝီလျံဘာစီကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနယူးယောက်၊ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီမှာရှိတဲ့တရားရုံးတွေကအစိုးရရှေ့နေတွေကလည်းဒီအစီရင်ခံစာကနေပေါ်ထွက်လာနိုင်တဲ့နောက်ဆက်တွဲတွင်ဆက်ကိစ္စရပ်တွေအပေါ်ဆက်လက်စုံစမ်းနေပါတယ်။သမ္မတထရမ့်ရဲ့ဘဏ္ဍာငွေကြေးအပါအဝင်ရုရှားနဲ့ပတ်သက်ဆက်ဆက်နိုင်ခြေရှိတာတွေအပြင်တခြားကိစ္စတွေနဲ့ပတ်သက်လို့လည်းအထက်နဲ့အောက်လွှတ်တော်အတွင်းစုံစမ်းမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာပါ။ဒီလိုစုံစမ်း ွမ်းမှုတွေထဲမှာရွေးကောက်ပွဲမဲဆွယ်စီယုံရေးကာလငွေကြေးသုံးစွဲမှုစည်းကမ်းတွေဖောက်ဖျက်ခဲ့မှုရှိမရှိသမရကျန်းတစ္ဆာချိန်ဆပွဲရမုံငွေသုံးစွဲမှုသမရထရပ်မဲဆွယ်စီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းဖောမန်နူဖော့ရဲ့ငွေကြေးမတမာမှုတွေနဲ့အင်ယာချင်းငွေတွေအပေါ်လိမ်လည်မှုစတဲ့ကိစ္စရပ်တွေအပြင်တခြားကိစ္စရပ်များစွာပါဝင်ပါတယ်ဒါကြောင့်စုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကနောက်ဆက်တွဲဂွင်းဆဲပြဿနာတွေထပ်ပြီးတော့ပေါ်ပေါက်လာနိုင်တယ်လို့သုံးသပ်ကြပါတယ်
။ဘူဇဘဲနိုင်ငံဘေရာစိတ်ကမ်းမြို့ကိုအိုက်ဒယ်စိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီးဒုတိယပတ်အတွင်းမှာပဲခေတ်သေးလုပ်ငန်းတွေကိုအပြည့်အဝပြန်ပြီးတော့လုပ်နေကြပြီဖြစ်ပါတယ်။ဘူဇဘဲနိုင်ငံမှာမုန်တိုင်းကြောင့်သေဆုံးသူဥယျာဉ်စုစုပေါင်း400ကျော်ရှိနေဖြစ်ပါတယ်။မုန်တိုင်းတန်တဲ့မိုဇမ်ဘိတ်ဇင်ဘာဘွေနဲ့မာလာဝီသုံးနိုင်ငံပေါင်းတည်ဆုံးသူဟာ900ကျော်ရှိတယ်လို့ကုလသမဂ္ဂစည်းရင်းတွေအရသိရပါတယ်။ရေပြန်ကျလာတဲ့အများရှာဖွေခဲ့တဲ့လုပ်ငန်းတွေပြန်လုပ်နိုင်တဲ့အတွက်တည်ဆုံးသူစည်းရင်ပိုတိုးလာနိုင်တယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။ဇေစုနှစ်များစွာတွင်ဒေသတွေမှာအင်အားအကြီးဆုံးဖြစ်ခဲ့တဲ့ဒီမုန်တိုင်းတန်ခံရသူဟာ 1.8 တန်းကျော်ရှိတာပါ။မုန်တိုင်းတိုက်ခတ်ခဲ့တဲ့ဒေသတွေမှာအစားအစာရေနဲ့စီးပွားမလုံလောက်တာတွေကိုလည်းဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်။လူထောင်ပေါင်းများစွာဟာလည်းခိုးလုံစရာနေရာမရှိဖြစ်နေပြီးတော့ညဉ့်ညမ်းမှုတွေကနေတစဉ်ယောဂါကူးစက်ပြန်ပွားမှုတွေဖြစ်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးဌာန WHO ကသတိပေးထားပါတယ်ခင်ဗျာ
2019ခုနှစ်မလ24ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရနိုင်လို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတပုတ်ကိုနားဆင်ရမယ့်အထက်မှာအရင်ဆုံးရခိုင်ပြည်နယ်ကိုနားဆင်ကြရမှာပါ။ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်မြို့ခမီးအပါအဝင်ရခိုင်ဒေသခံတိုင်းရင်းသားတွေစစ်ဘေးရှောင်နေကြတာ2000ကျော်သွားပြီဖြစ်ပါတယ်စစ်ဖြစ်နေလို့အလားတူရသေးတောင်နဲ့ဘူးသီးတောင်ကမွတ်စလင်ကျေးရွာသားတွေအပေါ်မှာစစ်ဆေးမှုတွေနဲ့လုံခြုံရေးတင်းကျပ်တဲ့အတွက်တွာလာရေးနေထိုင်စားသောက်ရေးစိုးရိမ်နေကြရတဲ့အနေအထားဖြစ်တယ်လို့ဒေသခံမွတ်စလင်ကပြောပါတယ်ရခိုင်ပြည်နယ်အတွင်းရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်ရဲစခန်းအချို့ဘေးလွတ်ရာကိုပြောင်းရွှေ့သွားတာကျေးရွာအုပ်ချုပ်ရေးမှုတွေပါနှုတ်ထွက်ကုန်ကြတာကြောင့်ဒေသအုပ်ချုပ်ရေးရန်တရားလည်းပြည့်ရွှင်းသလိုဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်မဆုမုံစုစည်းတင်ပြထားပါတယ်ရှင
်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာလို့စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကြောက်တော်မင်းပြားဘူးတီတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်6မြို့နယ်ကယာယီစစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းပေါင်း33ခုအပါအဝင်စစ်ဖြစ်ပွားရာနေရာတွေကကျေးရွာတွေထဲမှာပဲဘေးလွရာကိုတိမ်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းဆိုရင်အခုနောက်ဆုံးအချိန်အထိ2000ကျော်သွားပြီဖြစ်တယ်လို့စစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစောစောထွန်းကနောက်ဆုံးအချိန်ဒီအခုလိုပြောပြပါတယ
်မင်းပြပါဘောနော်မြို့နယ်6မြို့နယ်မှာတစ်ခဲ33ခုရှိတယ်အဲ့ဒီမှာလူဦးရေက14000နဲ့400ခုရှိပါတယ်မှာတပွေးကြောင့်ပိမိနေကြတဲ့ဒေတာက6000နဲ့ရှိသေးရှိပါတယ်မှာကိုလိုစုစုပေါင်းဆိုလို့ရှိရင်1000နဲ့489အနည်းငယ်ဆုံးရှိပါတယ်ဟာဒီတပဲစီရတော့အပြစ်မှာတော့ရခိုင်ဒုက္ခတွေလည်းအများဆုံးဖြစ်လာပါတယ်ခမိန်နဲ့မြို့ကများလာပေါ့လေဒါပေမဲ့ဒီတပဲစီရအပြစ်မှာဒီမြောက်ပြိုးအပါဝင်ဒီကြည့်ရတချို့မှာဒီပဲစီအခက်ခံတဲ့မြေဒီအရေးသားတွေကိုပဲစီတစ်ချက်တည်းညားတဲ့ခါကျတော့ထုတ်ပြေးကြတဲ့ခါမှာရခိုင်ဒုက္ခတွေလည်းညားလာပါတယ်ဒီတပဲအပြစ်မှာကိုရခိုင်ဒုက္ခတွေအရေးအတွက်ကကွန်ဆောင်တော့ဖြစ်လာပါတယ်မ
ရက်ကွက်ကြီးရွာတွေထဲမှာအုတ်ချုပ်ရေးယူရင်းပျက်စီးနေသလိုဖြစ်တာကြောင့်ရွာသူရွာသားတွေဟာကိုယ်လုံးကျုံရေးကိုတာဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ကိုစောစောထွန်းကပြောပြပါတယ်
အုတ်ချုပ်ရေးစနစ်ကကြီးရွာတွေမှာပြဲတလို့ဖြစ်တာပေါ့နော်ဘာမှမရှိကြတော့ဘူးလူတွေကကိုယ်လုံးချင်းကိုကိုယ့်ကိုယ်ပဲကူယူဆိုင်နေကြပါတယ်တချို့ကြီးရွာတွေမှာတော့ဒီရွာမှာရှိနေတဲ့ဒီလူကြီးပိုက်တွေကဦးစီးပြီးတော့မှရက်ကွက်တွေကိုဆူဆဲပြီးတော့ဒီလုံခြုံရေးအစီအစဉ်မျိုးတွေကိုတော့သူတို့နားလေသူတို့လွှတ်ကြတော့ကြောက်ကြပါလေ
အရင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တော့ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတိမ်းရှောင်နိုင်ပဲနဲ့မွတ်စလင်ကြီးရွာတွေထဲမှာပဲလူအနည်းငယ်သာကြံ့ရစ်ခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ကြီးရွာသားတွေမှာလည်းအခုလိုမျိုးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့စစ်တပ်တို့ကြားစစ်ဖြစ်နေလို့မိုင်းတံထိသူတွေလည်းရှိသလိုလုံခြုံရေးကအထူးစိုးရိမ်နေကြလို့တွာလာရေးနဲ့နေထိုင်စားသောက်ရေးအတော်လေးအခက်တွေ့နေကြရတယ်လို့မြို့တကြီးကြီးရွာသားရိုဟင်ဂျာမွတ်စလင်တူဖြစ်တဲ့ဦးလာထွန်းကအခြေအနေကိုပြောပြပါတယ
်မိတဲ့မှာကြတော့ကျွန်တော်ကိုဟင်တာလီကြတော့ပူပြီးတော့ဒုက္ခရောက်တာပေါ့နော်ဒီတိတောင်နဲ့ရေးတောင်ဘက်မှာတော်တော်လေးကလူတွေကဒုက္ခရောက်နေကြတယ်တစ်ဖက်မှာသူတို့ကဟိုအီအီကိုလေးကြောက်ရတယ်တစ်ဖက်မှာကြတော့ဒီစစ်တဲကိုလေးကြောက်ရတယ်ဆိုတော့ကျွန်တော်လူတွေကအရင်ကတည်းကအတော်လာပြီလေတိတ်ပြီးတော့ ကိုလွယ်လွယ်လပ်လပ်မရှိတဲ့အခါကျတော့အခုကဒီလေဖြစ်နေရဆိုတော့ကျွန်တော်လူတွေကျတော့နေတဲ့မှာတော်တော်လေးကိုဒုက္ခရောက်နေကြတယ်သူတို့အေးနဲ့ဖြစ်နေတဲ့ဟာမှာကျတော့ဟိုနှစ်ဖက်စလုံးကနေသူတို့မိုင်းတွေတောင်းတာရှိတယ်အဲမိုင်းတွေနှီးပြီးတော့ကျွန်တော်လူတွေဆုံးသွားတာလည်းရှိတယ်သူကစားဝေးနေရတာစလုံးဝကိုအစီအစီဘူးပေါ့နော်အရင်လိုဟိုဟိုဘက်ကိုကိုယ်တော်ကလည်းတိတ်မနေဘူးသူကနေဇက်ကိုတော်တော်လေးကိုပြင်းပြင်းထန်ထန်ကိုအဆုံးပြေချထားရဆိုတော့လုံးဝကိုလူတွေမခုနိုင်ဘူးကျွန်တော်လူတွေကချမ်းမာရေးနဲ့တော်တော်လေးကိုဒုက္ခရောက်နေတယ်ဒီမှာဆရာဝန်တွေကလည်းမြို့ပေါ်လောက်မှာပဲရှိတယ်ဥစရာနေရာမရှိဘူးကြားစရာစိတ်ကမရှိဘူးဆိုတော့အဲ့လိုချမ်းမာရေးအကြံတွေနဲ့အသက်တွေဆုံးရှုံးနေရတာလို့ကျွန်တော်နေစဉ်များများကိုနေနေရတယ်
အကြတဲ့စိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းပေးခဲ့ပေမဲ့လို့ကော်မတီဝင်တချို့တောင်သူတို့ပါဝင်နေမှမသိတာကြောင့်အစိုးရရဲ့တည်ငြိမ်ရေးလှုပ်ဆောင်ချက်အပေါ်မှာအမှန်တကယ်တည်ငြိမ်အောင်လှုပ်ဆောင်နိုင်မှာမလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင
်။မဆုမစူးစီးတင်ပြခဲ့တာပါရှင်။အခုမြန်မာအရေးစုံတွေကအစီအစဉ်ထုတ်လွှင့်ချိန်ရောက်ပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလကစလို့မြန်မာစစ်တပ်ကစစ်တိုင်း၅တိုင်းမှာ၄လကြာတစ်ဖက်သက်အပြစ်ရထားတယ်ဆိုပေမဲ့လည်းရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့ကဒေသတချို့မှာတော့တိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဘလို့အဟန့်အတားတွေဖြစ်နေပါသလဲ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေပါပြီလား။ဘလို့နည်းတွေနဲ့ရှေ့ဆက်နိုင်မလဲဆိုတာတွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကိုယ်တိုင်တက်ရောက်ခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေထဲမှာထဲထဲဝင်ဝင်ပါဝင်နေသူလက်ရှိ ABSDF ဗဟိုဥဆောင်ကော်မတီဝင်မိစုပွင့်မြန်မာနိုင်ငံရေးတုံ့တက်သူဦးစီသူအောင်မြင့်တို့နဲ့မခင်ဖြူထွေးကဆွေးနွေးထားပါတယ်ရှင
်မတော်မိစုပွင့်အနေနဲ့ဆွေးနွေးပေးစီချင်တာကတော့ဒီလက်ရှိငြိမ်းချမ်းရေးအခုရောက်နေတဲ့အနေအထားကိုဘယ်လိုများတုံ့တက်မိပါတယ်ရှင်
ဆက်ဆချင်းဒီဖြစ်စဉ်စတဲ့အချိန်မှာပဲတိုင်းနာလက်နကိုင်ဖွဲ့စည်းတွေအနေနဲ့ဟိုကအယူဆအမြင်တစ်ခု꿰ွားရတယ်။အားလုံးပါဝင်မှလက်မှတ်ထိုးမယ်ဆိုတော့အားလုံးပါဝင်ရေးမှုကိုစုကင်ထားတဲ့ဖွဲ့ရှိတယ်။အားလုံးပါဝင်ရေးကိုဖြည်းဖြည်းချင်းဆက်ရအောင်ယူရမယ်လက်မှတ်အရင်ထိုးမယ်ပေါ့။ဆိုတော့အဲ့ဒီမှာအားလုံးပါဝင်မှလက်မှတ်ထိုးတဲ့အဖွဲ့နဲ့လက်မှတ်ထိုးပြီးမှအားလုံးပါဝင်ရေးကိုဆက်ကြိုးစားဝါမယ်ဆိုတဲ့အဖွဲ့နဲ့ပေါ့နော်တိုင်းနာလက်နကိုင်ဖွဲ့စည်းမှာအမြင်တစ်ခု꿰ွားတာရှိတယ်ဆိုတော့ဆက်ဆချင်းတာထွက်มาကလေးอ่ะတိုင်းနာလက်နှကင်ဖွဲ့စည်းနေနေတစုတစည်းแท้เนี่ยပါဝင်လာနိုင်တဲ့အခြေအနေတစ်ခုကိုမရလိုက်တဲ့အားနည်းချက်တစ်ခုတော့ရှိတာပေါ့เนาะဆိုတော့အဲ့ဒီလိုကနေလာပြီးတော့ဒီနေ့ဒီအချိန်မှာကြတော့အဓိကကြတဲ့အချက်ကလေးကိုပဲကျွန်မအနေနဲ့ပြောရမှာဆိုရင်ကျွန်တော်တို့ဒီငိမ့်ငိုင်းရေးဖြစ်စင်မှာဦးတစ်ဖွဲ့ရဲ့စိတ်ပူပန်မှုတွေကိုကျန်တဲ့အဖွဲ့ကအတိမတ်မပြုတ်ပေးတဲ့ပြဿနာဖြစ်နေတယ်ဥပမာတက်မတော်ဘက်ကအဲဒီခွဲထွက်ခွင့်မရှိဇေယဆိုရဲအချက်နဲ့ပတ်သက်ပြီးရင်စိတ်ပူမှုရှိတယ်။ဒါဟုတ်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကတပ်မတော်ရဲ့စိတ်ပူမှုကိုအတိအမှတ်ပြုတ်ပေးနိုင်တဲ့အခြေအနေမျိုးပေါ့နော်အားနည်းနေတယ်လို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းတပ်မတော်ရဲ့တဘောထားတွေအပေါ်မှာတိုင်းသားဖွဲ့စည်းတွေကစိတ်ပူမှုတွေပြန်ဖြစ်လာတယ်။အဲ့ဒီစိတ်ပူမှုတွေပေါ်မှာလည်းဒီတပ်မတော်ဘက်ကအတိအမှတ်ပြုတ်မှုလေးစားမှုပြန်အားနည်းတယ်ပေါ့နော်ဆိုတော့ကျမတို့မှာဒီစိုးရိမ်ပူပန်မှုတွေအပေါ်မှာအတိအမှတ်ပြုလက်ခံပြီးတော့မှပြန်ပြေးလည်အောင်ဆွေးနွေးနိုင်တဲ့အလေအထမျိုးလေ့ကျင့်ရအောင်မယ်လို့ပဲကျွန်မအနေနဲ့ပြောချင်ပါတယ်ရှင
်။ဟုတ်ကဲ့ဆရာဦးတိစီတူအောင်မြင့်အနေနဲ့လည်းတုံ့တက်ပေးစေချင်ပါတယ်။လက်ရှိဆိုရှင်အခုရခိုင်မှာလည်းတိုက်ပွဲတွေအတော်ပြင်းထန်နေတယ်။ဒါဒုက္ခတွေဆို2000နီးပါးတောင်မှပဲဒီရက်ပိုင်းဒီလပိုင်းအတွင်းမှာဖြစ်တာအတော်များလာတယ်။ဆိုတော့ရှမ်းပြည်ဘက်မှာရောညင်သလားဆိုတော့လည်းရှမ်းပြည်ဘက်မှာလည်းဒီတိုက်ပွဲတွေကဆက်ပြီးတော့နေစဉ်ဆိုသူတို့ကျွန်တော်တို့ပြစ်တယ်ခိုက်တယ်ဆိုတဲ့ဟာတွေကကြားနေရတဲ့ခါကျတော့လေ။ဆိုတော့ငင်းချမ်းရေးဆွေးနွေးပွဲတွေရတယ်တစ်ဖက်ကရှိနေတယ်ဆိုပေမဲ့လည်းဒီလိုဖြစ်နေတဲ့အနေအထားကငင်းချမ်းရေးအတွက်ဘလောက်ထိအနှုတ်လက္ခဏာဆောင်နေတယ်လဲငင်းချမ်းရေးကျမတို့ကရှေ့ဆက်ဖို့အတွက်ဒါတွေကဘလောက်အဟန့်တားတွေများဖြစ်နေလဲ
အဲကျွန်တော်နားလေတာကတော့ကျွန်တော်တူးချင်းနားလေတာကတော့ဒီဥစ္စာရပ်တန့်နေတာလည်းမဟုတ်နောက်ကိုနည်းနည်းပြန်ဆုတ်နေတယ်နောက်ကိုဘာလို့ပြန်ဆုတ်တယ်လို့ပြောရတယ်လဲဆိုတော့ဥပမာဒီ NCA စာချုပ်အရာပေါ့နော်ဒီတောင်ဘက်မှာရှိနေတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှုတွေကပုံမှန်တိုင်းသွားနေတယ်ဆိုရင်ဒါရက်တက်နေတယ်လို့တောင်သူကဟိုပြောလို့ရတယ်ထပ်မတိုးတက်လာသေးရင်ပေါ့နော်ဟိုတော်သေးတာပေါ့ဒါပေမဲ့အခုကျတော့အဲ့ဒီအခြေအနေမဟုတ်ဘူးအဲ့ဒီမှာလည်းသူကရက်တက်နေတယ်ပြီးတော့မှမပါဝင်ရသေးတဲ့လူတွေပါဝင်လာအောင်ဆွေးနွေးတဲ့စီမှာလည်းအောင်မြင်မှုမရသေးဘူးဒီထက်ကိုပိုဆိုးတာကကျွန်တော်တို့လို့ပေါ့ရခိုင်ပြည်နယ်ဆိုရင်အခုဆိုရင်ဟိုနေရာတော်တော်များများပါပေါ့မြောက်ပိုင်းတော်တော်များများပါတိုက်ပွဲတွေပြင်းထန်လာတယ်ကျေပြန့်လာတယ်ကျေပြန့်လာပြီးတော့မှအဓိကဒုက္ခရောက်တာလည်းလူထုတွေကလည်းတော်တော်ဒုက္ခရောက်လာတယ်နိုင်ငံတကာကလည်းဝိုင်းပြီးတော့ပြောရတဲ့အဆင့်ရောက်လာတယ်အဲ့ဒါတွေခြုံငုံလိုက်ရင်ပထမတစ်ခုကတော့ဟိုကျွန်တော်တို့ကဟိုပြောသလိုပေါ့နော်နည်းနည်းနောက်ဆုတ်နေတယ် Ero now so near so ye, or Loame Achadi Shida Bono, Uma Sunuari, Biamiro Pibu, Loame had the Kushide, not the Kugaro, Picat de Hadi, Yabu de Loame Hadi Shide. Shido, Picat de Hadi Nepateno, a young Yushine, Palasro, Belenagai Tapuemiso, Ninayu, Lugine, Sagari, Biogenes, Yaute Niama, Yaute Chima, to a Yayas and Mive. Ero, or the Churi Jaro, O Ata Muyao Mono, Puvido, who Taipia Kaipia Vidoma, who Yachin at the Bole, Shidabe, Taro, who Bebema Masushide, the Machano Minaro, Penia Yayo, Yaluyare, Yama, Yabidoma Jana, said Waluyaman, at the chair. Now do that Kuga, Sunuwe Piansabu Suye, Agusule Pionijare, Pajo, Sunuwe Yaniale, Edusa, Pishame, Shabi, and I said to Abu Loame. Now Mapala, Nandir Ludi, Pala, Balumle, Dalagu Miniara, Edusa Pala, Nayosuin, Sabino Hinam, Elu Tuana, Domada.
ညီညာရင်လို့ဘောစဖြစ်စင်ကပြည်သူလူထုလည်းယုံကြည်ပြီးတော့မှအကျိုးကျေးဇူးအကျိုးတရားမှုရှိတဲ့ဖြစ်စဉ်ဖြစ်မယ်လို့ထင်ပါတယ်အခုကဒီ NC ສາວຍະປູລຸມເລບາຍະອັກຄັກແຄພິນໄດ້ຕະເກດຕາຍຍະນາດີເບັກກະລູລາແດ່ກ້ອງຊິນດີບໍເນາະບະລောက်ອທີຊຸຍນຸຍກວນຍາບີແລ້ສໍແລ້ເມກົນຕະຄູປໍລາດາບໍສໍລະຕະຊຸກ້ອງຊິນດີຫະໂຫຊຸຍນຸຍລຸບໍ່ຍາບໍຜິດລະແດ່ອທຸທະພິນດີຄຸນນະສົງຕິດສູມູຜິດໄດ້ແດ່ກ້ອງຊິນໂຫປ່ຽງປີລະນັງງານຍີກັນດາອອກມາຊຸຍນຸຍຍາແດ່ປົ່ງຊັນນີ້ຜິດລະແດ່ອີ່ອໍມາດີຕາຍຍະນາກ້ອງສອ
Aria, the get Federal, Piranzu di Sauy, Dre, Chigan Murebo, Akane Chigan Mure, Maho Bulo, Shumian, Tonta Lazarari, Shire, Sura di Lube, the chain, a Taina, Chow Larjain, Sabi Duani Mesuin, the Ninay Lagania, Piwame, Dongling Ajain, Sejain, Duro, Lu, the Gay Lujinet. ဟိုဟာဘောတူညီချက်တရားတော့ထွက်လာပါမလားဆိုတော့စိုးရင်ချက်တွေတိုင်းနာလက်နက်ကင်ဖွဲ့စည်းတွေမှာအဖြစ်လာတာတွေရှိတယ်ပေါ့နော်ဆိုတော့ဒီအချိန်မှာခုနလိုပဲတကယ်အင်အားကြီးတဲ့အဖွဲ့နှစ်ခုဖြစ်တဲ့ KNU နဲ့ RCSS ကနေပြီးတော့ခဏလေးဒီညဉ့်ညဉ့်တရားဝင်ဖြစ်စဉ်ကနေခဏလေးရထားတယ်ဆိုရယ်ကိစ္စဖြစ်ပေါ်လာတဲ့အချိန်မှာဒါအားလုံးအတွက်စိတ်ပူစရာတစ်ခုပေါ့ဒီညဉ့်ညဉ့်ဖြစ်စဉ်ကရက်များရက်သွားမလားဆိုရယ်အချိန်တွေကခုဖြစ်တယ်တို့တော့လေအခုဒီလိုဒီနှစ်ဖွဲ့ရဲ့တစ်ဖွဲ့ချင်းစီပြန်ဆွေးနွေးမှုတွေရရတော့ NCA လမ်းကြောင်းပေါ်မှာပဲဆက်လက်ရက်တည်မယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေကို စဉ်းစားချက်ရှိတယ်လို့ကျွန်တော်တို့သိရတယ်။သို့တော်လည်း the NCA လက်မှတ်မထိုးခင်မှာအကြောင်းမျိုးမျိုးကြောင့်ပြတ်သွားတာလေနှစ်ကြိမ်သုံးကြိမ်ဖြစ်ခဲ့တယ်ဆိုတော့သူတို့အနေထားကလည်းဟို bilateral ဆိုးရွားတဲ့တိတက်လက်မှတ်ရေးထိုးပြီးမှပါဝင်လာဖို့အခြေအနေတစ်ခုပြန်စောင့်နေရတယ်လို့ဖြစ်တယ်ဆိုတော့နောက်မြောက်ပိုင်းအခြေအနေတွေပေါ့နော်ရှုပ်ထွေးတဲ့ဒီနောက်ခံအခြေအနေတွေရှိတယ်ပြီးတော့နယ်မြေချင်းချင်းဟိုဟာဆက်နွယ်နေတဲ့အနေထားတွေရဒီမြောက်ပိုင်းအခြေအနေကြတော့အခုတဖြည်းဖြည်းချင်းတစ်ထစ်ချင်းကြိုးစားလာရတဲ့အနေထားမှာပဲရှိနေသေးတဲ့အနေထားတော့ဖြစ်တယ်
ကျမတို့အမြင်ကပြောရမယ်ဆိုရင်ဒီNCA လမ်းကြောင်းကကျမတို့တိုင်းပြည်မှာဒီအနစ်ခွန်20အတွင်းမှာပေါ့နော်တခါမှဒီလိုငငယ်ရေးဆွေးနွေးပွဲတကားကိုဖွင့်လိုက်ပြီဆိုတဲ့အဆင့်ကိုမရောက်ခဲ့ဘူးအခုကတော့တကားကိုဖွင့်လိုက်ပြီဒါပေမဲ့ဆက်သွားဖို့အတွက်အားတွေလိုနေတာအဲတော်မီစုပွင့်ထောက်ပြသလို့ဆိုတာနှစ်ဖက်ကလည်းနှစ်ဖက်တေရှိကြကြည်ကြည်လေးလေးညှိရမယ်ကိစ္စတွေကိုဆိုစရာအခုဟာကတမရရုံပ တင်လို့ရမလဲဒီဘက်ကဒီဟိုဒီမြန်မာဒီအစိုးရဘက်ကဆိုရင်လည်းဘယ်လိုအ short တင်နေအပြတ်အနံလုံမှတရားကပြည်လည်နိုင်မလဲဘယ်လိုသုံးသပ်မလဲ
အဓိကကတော့ဟိုဘာလဲအပိုင်းတွေကမတူကြဘူးလက်မှတ်မထိုးရသေးတဲ့အပိုင်းတပိုင်းရှိတယ်လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဖြစ်နေတဲ့ပြိပခါတပိုင်းရှိတယ်လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဖြစ်တဲ့ကိစ္စကကျွန်တော်တို့မြင်တာကျွန်တော်မြင်တာရိုးရိုးလေးပဲတက်မတော်သဘောထားတွေက တဖြည်းဖြည်းပြောင်းလာတယ်လို့ကျွန်တော်တို့အဲ့လိုမျိုးဟိုမှန်းဆမိတယ်အဲတက်မလို့သဘောထားဘလို့ပြောင်းလာတယ်လဲဆိုတော့အစပိုင်းမှာပေါ့နော်ခုနကတော့မီစုဘူးပြောတဲ့ထက်မှလည်းပါပါတယ်ကျွန်တော်တို့အရှိရအဲငញ្ញញဖြစ်စဉ်တွေနောက်ပြီးတော့မှအပြစ်ခတ်ရက်စဲဖို့အစိုးရနဲ့လက်နက်ကင်တွေတွေ့ဆုံတဲ့ဟာနှစ်များစွာပေါ့နော်နှစ်60ပတ်ဝန်းကျင်လောက်ဟာဒီကျွန်တော်လေ့လာကြည့်တော့ဒီပြီးခဲ့တဲ့ဖြစ်စဉ်ကဒါအကောင်းဆုံးအနေထားကိုတို့ကဖန်တီးခဲ့တယ်ဟိုလွယ်လွယ်လေးပြောမယ်ဆိုတော့ဒါဥအောင်မင်းဆိုသူလွယ်လွယ်လေးသူဒါလေးကိုပုံဖော်တာရှိတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့လက်နက်တွေကင်ထားနိုင်ငံရေးကိုဆွေးနွေးကြဆွေးနွေးရစီမှာလွတ်လပ်လပ်ဆွေးနွေးအဲ့ဒီချိန်မှာလက်နဲ့ဖြုတ်တာတွေလက်နဲ့တတ်တာတွေဒါတွေဘာမှဟိုမပြောဘူးပေါ့နော်အဲ့လိုနိုင်ငံရေးဆွေးနွေးမှုပြည်လဲပြီဆိုတော့မှအဲ့ဒီ SC မှာလည်းနောက်ဆုံးအဆင့်မှာပါတယ်အကောင့်ထဲပေါ်ဖို့ကတက်တွေပြန်လဲပေါင်းစည်းဖို့ကိစ္စတွေပါဒါတွေကပါတယ်ပါတယ်ဆိုတဲ့ခါကျတော့တက်မလို့ကအခုကြတဲ့ခါကျတော့အဲ့ဒီသဘောမျိုးမဟုတ်ဘဲနဲ့ကိုယ်တော်ကဒါဆွေးနွေးလို့ရတော့မှရှိကိုဆက်သွားမယ်ဒီဥစ္စာကိုအရင်လုပ်ရမယ်အပြီးရင်နောက်အရေးတကြီးလုပ်ရမယ့်ကိစ္စဆိုတာဒါရုပ်မကြီးမဲအောင်လိုက်မိခွန်းမှလည်းပါတယ်အရေးတကြီးလုပ်ရမယ့်ကိစ္စကတက်တွေကိုပြန်လဲပေါင်းစည်းခြင်းပါညာဒါတွေစကားတွေပြောလာတဲ့ခါကျတော့ဒီမှာကိုယ်တော်ဆွေးနွေးဖို့တိဆုမှုတွေဖြစ်သွားစေတာအဲ့တော့ဒီဥစ္စာကိုပြေလည်ဖို့ဆိုရင်အဲကိုနာတော့တိုင်းသားတွေလုံနေတယ်လို့ပဲအလွတ်သဘောတွေနဲ့ပြန်တွေ့ပြီးလုံပါပဲဒါရတော့မယ်အဲ့တော့အရေးကြီးတာကဘာကြောင့်ဖြစ်သွားလဲလို့အကြံပြင်းပြောမယ်ဆိုရင်တော့တက်မတော်ဘက်ကနေပြီးတော့မှအရင်တော့သဘောထားနဲ့ပြောင်းလဲလာစားပြုတ်တဲ့ဥစ္စာကအဲ့ဒါကသွားတွေ့တယ်ဆိုတော့အဲ့ဒီပြောင်းလဲတဲ့ဟာကိုပြန်စဉ်းစားဖို့လိုတယ်ပြန်စဉ်းစားပြီးတော့မှတကယ်တကယ်ဒီ NC လမ်းကြောင်းတိုင်းသွားမယ်ငញ្ញာရေးကိုလည်းတေချာလုံမယ်ဆိုရင်ဒီတိုင်းသွားလို့ဖြစ်မလားမဖြစ်ဘူးဆိုရင်တော့ဒေချာအ short တင်လုပ်ပြီးတော့မှပြန်ပြီးတော့ဆွေးနွေးရမှာပေါ့ဒီလိုပဲလုပ်ရအ
ောင်အခုကလက်ရှိအခြေအနေကြီးရဟိုဟိုပြောမယ်ဆိုရင်တော့မှပဲငင်းငယ်လုံတဲ့နယ်ဆိုတာမျိုးတဲ့အမြင်နဲ့နောက်အပြင်ပဖိအားတွေကြောင့်ပဲလုံနေသလားတကယ်တမ်းဆန္ဒမရှိလို့ပဲညှိနှိုင်းရခတ်နေသလားဆိုတာတော့မှမေးခွန်းထုတ်ဆရာဖြစ်လာလေမှန်
ပါပ
ေါ့နောက်တစ်ခုကလည်းဗာလဲဆိုတော့ဒီနိုင်ငံတကာမှာသုတေသနလုပ်တဲ့အချက်တွေမှာဒီစာတန်းတွေကိုလိုက်ဖက်ကြည့်လို့ရှိရင်အမျိုးသမီးတွေပါဝင်တဲ့ငင်းငယ်လုပ်ငန်းစဉ်တွေကပို့ပြီးတော့အားကောင်းတယ်ဖြစ်နိုင်ချေအလားလာပို့ပြီးတော့30ရာခိုင်နှုန်းအထက်ပို့ရှိတယ်လို့ပြောကြတယ်တကယ်လို့အဲ့ညဉ့်ဉိုင်းရေးရအောင်မြင်သွားရဲဆိုလို့ရှင်လည်းရေရှည်ပို့ပြီးတော့တည်တန်းတဲ့ညဉ့်ဉိုင်းဖြစ်တယ်လို့ပြောကြတယ်ဒါပေမဲ့အခုကျမတို့မြန်မာနိုင်ငံရဲ့ညဉ့်ဉိုင်းလုပ်ငန်းစဉ်ကိုကြည့်လိုက်မယ်ဆိုရင်အမျိုးသမီးတွေရဲ့ပါဝင်မှုအားအင်မတန်အောင်နေပါနေတယ်ဆိုတော့အဲ့အချက်ကရောဒါညဉ့်ဉိုင်းရေးမှာအဟန့်ကြားဖြစ်နေတဲ့အချက်လို့အမတော်စုပွဲအနေနဲ့ယူဆမိသလားဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ဒီပေါ်ဒီညဉ့်ဉိုင်းဖြစ်စဉ်ကဒီ NCA ကနေလာတဲ့အခါမှာဒီ NCA ကိုပြန်လေ့လာကြည့်လိုက်တဲ့အခါကျတော့သူကဘာကိုအသားပေးထားလဲဆိုရင်လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းစကားပြောပြီးမှနိုင်ငံရေးပြဿနာကိုဖြေရှင်းမယ်ဆိုတဲ့လမ်းကြောင်းပေါ့နော်ဆိုတော့ဒီထဲမှာနိုင်ငံရေးပါတီတွေရဲ့အခမ်းအနားတော်မှာတော်တော်လေးအားနည်းနေတယ်ဒါတို့လည်းထောက်ပြနေကြတာလေးရှိတယ်ဆိုတော့လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းဖြေရှင်းမှအဲငင်းချမ်းရေးရမယ်ဆိုတဲ့အယူအဆကြောင့်လို့ပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအများကြီးကြံခဲ့တာပေါ့ဆိုတော့ဒီလက်နက်ကင်အဖွဲ့အစည်းတွေမှာကရောဒီအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခမ်းအနားကိုမူဝါဒတွေနဲ့တိကျဟိုဟာစီမံဆောင်ရွက်ခဲ့သလားလို့မေးရင်အနည်း80လုံးလုံးက no လို့ပဲပြောရမှာပဲဒီနောက်ပိုင်း 50-60 နှစ်မှာအတန်လေးတွေထွက်လာတယ်မူအားဖြင့်လက်ခံတယ်ဥပမာဘိုးကော်မတီ35ယောက်ရွေးမယ်ဆိုရင်တော့အမျိုးသမီးက10ရာခိုင်နှုန်းပါရမယ်20ရာခိုင်နှုန်းပါရမယ်ဆိုတော့မူအားဖြင့်ထောက်ခံတဲ့အချက်တွေတော့ပဲတွေ့တယ်လက်တွေ့လုပ်ငန်းစဉ်တွေမရှိဘူးဆိုတော့ဒီဇဝဲတွေမှာအမျိုးသမီးတွေပါဝင်လာဖို့ဆိုတာကကျမတို့ကဟိုညော်မှန်းချက်ပေါ့အိမ်မက်တက်တက်ပဲဖြစ်နေမှာပဲ
တကယ်ဒါလည်းအရေးကြီးတဲ့အချက်အနေနဲ့ထည့်သွင်းစဉ်းစားခြင်းနဲ့ကိစ္စတစ်ခုလို့ထင်ပါတယ်ဆိုတော့ဟိုအချုပ်အနေနဲ့ကတော့လေငင်းငယ်ရဲ့အလားအလာကိုအတူချုပ်လေးနည်းနည်းသုံးသပ်ပေးစေချင်ပါတယ်ကျမတို့တကယ်ပဲငင်းငယ်ရဲ့အတွက်ညှော်လင့်လို့ရပြီလားလက်ရှိဆိုရတော့ပြောထားတာပဲဒါငင်းငယ်ရဲ့သူတို့ရဲ့အတ္တကဥတီဆောင်ရမယ်ထဲမှာပါတယ်ဒါပေမဲ့တကယ်တန်းကြတော့ညီငယ်ရဲ့အလားအလာကောင်းလာပါပြီလားဆရာဘယ်လိုယူဆမိလဲ
အဲ့တော့ခုနကတော့ဟာနေပဲဆက်ရံခုနကတော့အမျိုးသမီးပါဝင်မှုပြောတာပေါ့နော်ကျွန်တော်နားလေတာကပြည်သူလူထုပါဝင်မှုကိုကျွန်တော်ပြောခြင်းတယ်ပြောခြင်းတယ်ဆိုတာကတော်ဆန်းစီတို့ဘာလို့လဲသူတို့လည်းပြောတာပဲဒါပြည်သူလူထုပါဝင်ရမယ်ပါညာဒါပေမဲ့တကယ်လက်တွေ့မှာအခုကျွန်တော်ကဘာတွေမြင်နေရတယ်လဲဆိုတော့ညီငယ်ရဲ့ကိုတွန်းအားပေးဖို့ပေါ့အစိုးရဘက်ကပေါ့တွန်းအားပေးဖို့လှုပ်ရှားမှုတွေဆိုတာကလိုတယ်ဟိုအရင်ခေတ်တုန်းကဆိုရှိခဲ့တယ်ညီငယ်ရဲ့လှုပ်ရှားမှုတွေကြီးကျယ်တယ်အခုကြတဲ့ခါကျတော့လှုပ်လိုက်တဲ့လှုပ်ရှားမှုတွေထောက်ခံပွဲတွေဟာတမတော်ထောက်ခံထောက်ခံမထောက်ခံရဲ့ခုနကတော့လက်နက်ကင်အဖွဲ့တွေကိုထောက်ခံမဟုတ်ရင်နိုင်ငံရေးပါတီတခုထောက်ခံအဲ့ဒါမျိုးကြီးပဲတွေ့နေရတာအဲ့ဒါကတကယ်ညီညာရေးကိုအားပေးစေတဲ့ဟာမျိုးတွေမဟုတ်ဘူးအဲ့တော့လူထုတွေပါဝင်တဲ့ညီညာရေးကိုတကယ်ကိုထောက်ခံပြီးတော့မှဖိအားပေးတဲ့ဟာမျိုးတွေပေါ်လာရင်ပို့ပြီးတော့တော်အဖြစ်စေမယ်လို့တော့ထင်ပါတယ်ဟု
တ်ကဲ့ညီညာရေးကြောင
့်မကင်ဖြူထွေးဆွေးနွေးတင်ပြထားတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို VOE Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့လင့်ကနေပြီးတော့လဲသတင်းပတ်စင်ကန္တာရဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်တွေမှာအချိန်မရွေးပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင် VOE American တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ92မီတာ32 40 48အပြင် ဒုတိယနာယူဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ19 25 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုည10နာရီအထိဆက်ပြီးထုတ်လွှင့်သွားပေးမယ့်အစီအစဉ်တွေကတော့အရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။အဲဒီနောက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါ။အခုအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အမျိုးသားပြည်နယ်သစ်မြက်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC တာဝန်ရှိသူတွေနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ရဲ့တွဲဆုံဆွေးနွေးမှုမတ်လ21ရက်နေ့ကကျင်းပပြီးသွားပါပြီ။နောင်ကြရင်နှစ်ဖက်အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေပါဝင်တဲ့တွေးဆုံဆွေးနွေးမှုတွေဆက်လုပ်ကြမယ်ဆိုတာလို့ပူးတွဲကြေညာချက်ထုတ်နိုင်ခဲ့ပေမဲ့အခုလိုတွေးဆုံမှုမျိုးအရင်ကမရှိခဲ့ဘူးလို့အဲ့ဒါကိုပဲထူးခြားချက်လို့ပြောနိုင်ပါတယ်ဆိုပြီးသမရယုံညွန်ကြိုင်းမှုချုပ်ဦးစော်ထေးကတော့ရည်ညွှန်းပါတယ်အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့ဒိုင်းသားလက်နက်ကိုင်ရှစ်ဖွဲ့တွေးဆုံပွဲအပြီးထုတ်တဲ့ကြေညာချက်မှာလက်နက်ကိုင်တိုက်ပွဲတွေလျှော့ချနိုင်အောင်လုပ်မယ်ဒေသခံပြည်သူတွေမနစ်နာအောင်နှစ်ဖက်စလုံးကသတိထားကြမယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆိုတာမျိုးပြောနေကြစကလုံးတွေပဲပါပေမဲ့တခြားထူးခြားတာလေးတွေတော့ရှိနေပါသေးတယ်ကုဒပတ်အဲ့ဒီကြောင်းလေးလာတင်ပြသွားပါမယ
်ဆွေးနွေးပွဲအတွင်းထူးခြားတာတစ်ခုက KIA ကချင်လက်နက်ကိုင်အဖွဲ့ရဲ့နောက်ဆုံးသဘောထားရည်တည်ချက်ကိုတည်လိုက်ရတာပါ KIA ကချင်လက်နက်ကိုင်အဖွဲ့အနေနဲ့အစိုးရတက်မတော်နဲ့နှစ်ဖက်အပြစ်ခတ်ရဲစဲစာချုပ်bilateral agreement ထိုးပြီးသွားဖို့ဆန္ဒရှိနေပါတယ်လို့ကချင်လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်မိပြက်လို့ဆွေးနွေးပွဲခဏနားချိန်သတင်းတောက်တွေရဲ့မေးမြန်းမှုကိုသူကအဲ့ဒီလိုဖြေကြားခဲ့တာပါအစိုးရနဲ့ KIA အပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ထိုးနိုင်ရင်စစ်ဘေးကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းသူတို့ရဲ့ရွာကိုပြန်လည်အခြေချနေနိုင်မယ်လို့ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်KIA ဟာအရင်တက်မတော်အစိုးရလက်ထက်1994ခုနှစ်ကနှစ်ဖက်အပြစ်ခတ်ရက်စဲခဲ့ပူပါတယ်18နှစ်တာငင်းချင်းရပြီးနောက်ပိုင်းနေကြားဆောင်တက်ဖွဲ့စည်းရေးနဲ့ပတ်သက်လို့နှစ်ဖက်ပြည်လည်မှုမရတဲ့အတွက်2017ခုနှစ်မှာတက်မတော်နဲ့ KIA ပြင်းထန်တဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာပါသမရဦးသိန်းစိန်လက်ထက်ငင်းငယ်လုပ်ငန်းစဉ်တွေစတင်ရမှာ NCA စာချုပ်ပေါ်ပေါက်ဖို့ဆွေးနွေးရမှာတော့ KIA အဖွဲ့ပါဝင်ခဲ့ပါတယ်ဒါပေမဲ့လက်မှတ်ထိုးချိန်မှာတော့ကိုကန့်တအားပလောင်နဲ့ရခိုင်အဖွဲ့တွေကိုအစိုးရဘက်ကလက်မှတ်ထိုးခွင့်မပေးချန်လှက်ထားလို့ KIA ကလည်းအားလုံးပါဝင်ရေးမှုအရ NCA စာချုပ်ကိုလက်မှတ်မထိုးခဲ့ပါဘူးလက်မှတ်မထိုးရုံမကနောက်ပိုင်းရိုးရိုးနှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဖို့တော့စိတ်မဝင်စားခဲ့ပါဘူးအဲ့ဒီချိန်တုန်းက KIA ရဲ့သဘောထားဟာသူတို့အနေနဲ့အရင်က18နှစ်လောက်ကြာအောင်အပြစ်ရပ်ထားခဲ့ပူပြီးနိုင်ငံရေးဆွေးနွေးတာမရှိတော့ဘာမှထူးမလာခဲ့ပါဘူး။ဒါကြောင့်နိုင်ငံရေးပဲဆွေးနွေးခြင်းနဲ့နိုင်ငံရေးဆွေးနွေးတာပြေလည်သွားပြီဆိုရင်စစ်ပွဲတွေတိုက်ပွဲတွေကလည်းသူ့လူလူရက်ဆိုင်သွားမှာပဲ။ဒါကြောင့်အပြစ်ရဖို့မလိုဘူးဆိုတဲ့အပြစ်မရက်ပဲနိုင်ငံရေးဆွေးနွေးမဲ့လမ်းစဉ်ဖြစ်ပါတယ်
။အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့ KIA ရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်။သူပြောစကားအရနှစ်ဖက်အပြစ်ရစာချုပ်သီးခြားချုပ်ပြီးတိုက်ခိုက်မှုတွေရပ်ဆဲထားခြင်းနဲ့ NCA စာချုပ်တဲ့ပါဝင်နိုင်ရေးကိုတော့နောက်ပိုင်းတဖြည်းဖြည်းညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့သဘောမျိုးဖြစ်ပြီးလက်ရှိ KNPB KNY လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ပုံစံမျိုးဖြစ်ပါတယ် KNPB ဟာအစိုးရနဲ့အပြစ်ရစာချုပ်ချုပ်ဆိုထားပြီး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ် စီနွေမှာသတင်းတော့ဒီလည်းသိချင်ပြည်သူတွေလည်းသိချင်တဲ့ကိစ္စကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားအေးရခိုင်တပ်ဖွဲ့ဘက်ကသဘောထားပ
ါစီနွေပွဲအဖွဲ့မှာပဲ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကအခုလိုပြောခဲ့ပါတယ်ရခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမြည်သည့်အဖွဲ့ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူးရခိုင်ပြည်နယ်ဟာအဖြူရောင်နေမြေဖြစ်ပါတယ်အဖြူရောင်နေမြေကိုလက်နက်ကိုင်အဖွဲ့စည်းပြီးအခြေချဖို့ကြိုးစားခြင်းဟာငင်းချမ်းလုံခြုံရေးကိုချိန်ချောက်မှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့နဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါတယ်ဆိုတာနားလည်သဘောပေါက်ပြီးဖို့လိုအပ်တယ်ဆိုတာတင်ပြလိုပါတယ်နှစ်ပေါင်း80ကျော်ကြာမြင့်ပြီးဖြစ်တဲ့ပြည်ရင်းလက်နက်ကိုင်ပဋိပက္ခတွေရဲ့သင်ခန်းစာနဲ့အတူလက်ရှိရခိုင်ပြည်နယ်ကပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကိုင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမယ့်အစားနိုင်ငံရေးဆွေးနွေးပွဲဝိုင်းကိုလာရောက်ကြဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ပြောကြားလိုပါတယ်။ NCA လမ်းကြောင်းပေါ်ကိုလာကြဖို့အစိုးရနဲ့တပ်မတော်ဘက်ကအငြင်းရမ်းတကားဖွင့်လှစ်ထားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်ပိုင်း NRPC ဘက်ကပြောခွင့်ရသမရယုံညွန်ကြားရေးမှူးချုပ်ဦးစော်ထေကအေးတပ်ဖွဲ့နဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့တစ်ဖက်ကနေတွေးဆဆွေးနွေးဖို့လမ်းဖွင့်ထားပေးတယ်အခြားတစ်ဖက်မှာတော့အစိုးရတရက်ဖြစ်တဲ့အားလျော်စွာနည်းမြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်အဲ့ဒါကိုနားလည်ပေးစီခြင်းပါတယ်လို့ပြောဆိုခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးအစည်းအဝေးတက်လာတဲ့အေးတပ်ဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်ကတော့ကျွန်တော်တို့အေးကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရေးဟာကျွန်တော်တို့တာဝန်လို့သတ်မှတ်ထားတယ်ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ရခိုင်ပြည်နယ်မှာအခြေချရေးပဲဒါပေမဲ့ဒါကိုတက်မတော်ဘက်ကလက်မခံဘူးဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေအတိုင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းတာမျိုးလုပ်ကြမယ်ဆိုရင်တော့တိုက်ပွဲတွေရော့ကျလာဖို့ရှိပါတယ်အဲ့လိုမှမဟုတ်ရင်တော့ဘာမှထူးမှမဟုတ်ပါဘူးဆိုပြီးပြောဆိုခဲ့ပါတယ်ဒါကိုကြည့်ရင်ရှေ့လာမယ့်အချိန်ကာလတွေအတွင်းရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေပြည်သူတွေရဲ့ဒုက္ခတွေအေးငြိမ်းသွားလိမ့်မယ်လို့တော့မမျှော်လင့်နိုင်သေးပါဘူ
း NRPC နဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ဆွေးနွေးပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်ပထမပြဿနာကနှစ်ဖက်စလုံးမှာအဆုံးဖြတ်ပေးနိုင်တဲ့သူတွေပါမလာတဲ့ကိစ္စပါဒါနဲ့ပတ်သက်ပြီးဝါတက်ဖွဲ့ဘက်ကတော့သူတို့အနေနဲ့အစိုးရနဲ့အပြစ်ရတာနှစ်30ပြည့်တဲ့ပွဲကျင်းပဖို့ပြင်နေတယ်ဒါကြောင့်ထိပ်ပိုင်ကောင်းဆောင်တွေတက်နိုင်မှာမဟုတ်ဘူးဆိုပြီးကြိုပြောထားတာမျိုးရှိခဲ့ပါတယ်။အလားတူအခြားလက်နက်ကိုင်အဖွဲ့တွေကလည်းဒုတိယရန်တတိယရန်ကောင်းဆောင်တွေလောက်ပဲဆီလွတ်ခဲ့တာမျိုးပါ။ဒုတိယပြဿနာကတော့အစိုးရဘက်က NCA လက်မှတ်ရေးထိုးရေးကိုပဲတောင်းဆိုခဲ့တဲ့ကိစ္စဖြစ်ပါတယ်။တတိယပြဿနာကတော့လက်ရှိလူများအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေပြဿနာမှာအေးတပ်ဖွဲ့ရခိုင်ပြည်နယ်အတွင်းအခြေချရေးသူတို့ရဲ့ရည်မှန်းချက်ကိုဆွဲဆွဲမြဲမြဲဆုပ်ကင်ထားသလိုအစိုးရနဲ့တပ်မတော်ဘက်ကလည်းလုံးဝလက်မခံဘဲဆက်ပြီးစစ်ဆင်ချိန်မုံမဲ့ပြဿနာဖြစ်ပါတယ်။အလုံးကိုခြုံငုံသုံးသပ်ကြည့်ရင်တော့လက်ရှိကျင်းပပြီးသွားတဲ့ဆွေးနွေးပွဲဟာညီညာရေးလုပ်ငန်းစဉ်အတွက်တိုးတက်မှုတစ်စုံတစ်ရာမတွေ့ရပေမဲ့ပါဝင်ပတ်သက်သူတို့ရဲ့အမြင်တွေထူးခြားပြောင်းလဲလာတဲ့သဘောထားတွေကိုတော့မြင်တွေ့ခွင့်ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနားဆင်ရပြီးတော့နောက်အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA Facebook Messenger ကနေပြီးရေးလာတဲ့သောရရှင်တွေရဲ့သတင်းစကားတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်မြေတားတေးလက်ဆောင်ဖြစ်တဲ့မြန်မာချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA Facebook Messenger ကနေပြီးတော့စာရေးလာကြတဲ့စာတွေနောက်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတုံ့ပြန်ရေးသားလာကြတဲ့စာတွေကိုဝေမျှပေးသွားကြပါမယ်။ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေတစဉ်မက်ခင်ဖြူထွေးကိုပြောပေးပါဆိုပြီးရေးလာတဲ့သောရရှင်ကတော့သူကနာမည်လို့တော့ပြောလို့မရပါဘူး Facebook Messenger ကနေပြောရေးလာတာပ
ါ Hello VOA မြန်မာပြည်ကပေးစာအစီအစဉ်ကနေမက်ခင်ဖြူထွေးကိုပြောပေးပါဗျာအရန်လေးစားတယ်လို့အရန်လည်းခင်ပါတယ်လို့တင်းနေတိဆက်တဲ့အခါစကလုံးနဲ့ဟာမူရာတွေကတထက်တဲကြတွေစကားပြောရမှာပြောဆိုတဲ့အကြောင်းအရာကိုလက်တွေ့မြင်သွားအောင်ပြောဆိုနိုင်တာတွေအုံနောက်ထဲနှလုံးသားထဲစွဲဆောင်ပြောဆိုနိုင်တာတွေကိုအရန်အထင်ကြီးလေးစားတယ်လို့ပြောပြပါဗျာပြောပြမယ်ဆိုရင်တော့ VOU အရန်ကျေးဇူးတင်ပါတယ
် VOU မြန်မာပြည်ကပေးစာများအစီအစဉ်ကနေမက်ခင်ဖြူထွေးကိုပြောပြပါဆိုပြီးရေးလာတဲ့သောရရှင်ကတော့ဒီ Facebook Messenger ကနေရေးလာတဲ့သောရရှင်တယောက်ဖြစ်ပါတယ်ရှင် ဟုတ်ကဲ့ပါမယ်ကွန်ပျူတာစီကိုဒီစာပို့ပေးလိုက်ပါရနော်ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီဒီယိုအစီအစဉ်ကိုနားထောင်နေပြည်သက်တယ်မှာအခုနောက်ဆုံးဖြစ်ပေါ်တဲ့မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်ကဆေးရည်ပဋိပက္ခရည်နဲ့ပတ်သက်ပြီးတော့ရတမဲအေးနဲ့ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီမှာသောရရှင်အောင်မိုးဟင်းက
မင်္ဂလာပါ VOE ဝိုင်းတော်သားများခင်ဗျာဆင်းရဲပင်ပန်းစွာနဲ့လောက်ကင်စားတောက်နေတဲ့ရခိုင်ပြည်သူတို့ရဲ့အေဂျင့်တည်ငြိမ်မှုကိုစုပမှုဖြစ်အောင်မိထိုးပေးနေတာဘယ်သူလဲအစိုးရလားစစ်တပ်လား
အစိုးရလားစစ်တပ်လားလို့မေးထားပါတယ်ဒါကသောရရှင်အောင်မိုးဟင်းပါဟုတ်ကဲ့အခုကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာကသောရရှင်တွေရဲ့သူတို့ရဲ့ဒီယူဆချက်တွေနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာရေးဖြစ်ပါတယ်နော်သူတို့စာရေးကိုထုတ်လွှင့်ပေးတာကကျွန်တော်တို့ VO ရဲ့အာဘော်ဖြစ်နေထုတ်လွှင့်ပေးတာမဟုတ်ပါဘူးသောရရှင်တွေရဲ့ဒီလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့ကိုပိုင်ထင်မြင်ယူဆချက်တွေကိုဝေမျှပေးတာဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါနောက်ထပ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ခိုင်လင်းဆိုတဲ့ VO ရဲ့သောရရှင်သူတည်ကျင်တာကိုမေးမြန်းလာတာကိုလည်းအခုဖြေကြားပေးကြပါတယ်ရှင်ဒီသောရရှင်ကမင်္ဂလာမနက်ခင်းမှာ VO ရေးဆိုပြီးအခုလိုစာရေးလာတာပါခိတဗန်ကောက်ရောက်သောရရှင်ခိုင်လင်းဖြစ်ပါတယ
်အချိန်နဲ့တပြေးညီသတင်းတွေကိုထုတ်လွှင့်ပေးလို့နားထောင်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့မြန်မာတိုင်းငံလုံးကလက်မခံတဲ့အမည်တစ်မျိုးကိုသတင်းတွေမှာအမြဲကြားနေရတာဘာကြောက်ပါလဲရိုဟင်ဂျာဆိုတဲ့လူမျိုးမြန်မာပြည်မှာမရှိဘူးလက်မခံဘူးလို့အလုံးကစန့်ကျင်နေတာကိုသတင်းသမားတွေကဘာကြောက်ခေါ်နေရတာပါလဲသိကျင်လို့ကျေးဇူးပြုပြီးရှင်းပြပေးပါခင်ဗျ
ဟုတ်ကဲ့ကိုခိုင်လေးကိုကျွန်မဖြေကြားချင်ပါတယ်ဒီမှာတခြားသူတွေလည်းတံမျိုးမကြခဏပြောတတ်လို့ပါမြန်မာနိုင်ငံမြန်မာအစိုးရကအတိအမဲ့မပြုတဲ့ဒီနာမည်ကိုကျွန်တော်တို့ဘာဖြစ်လို့အသုံးပြုနေရလဲဆိုတာပေါ့နော်ရိုဟင်ဂျာဆိုတဲ့နာမည်ကသူတို့လူမျိုးကိုယ်တိုင်ကဒီနာမည်ကိုပေးထားတာမလို့နိုင်ငံတကာကဒါကိုအတိအမဲ့ပြုပြီးတော့လက်ခံခေါ်ဝေါ်သုံးဆွဲတာဖြစ်ပါတယ်ရှင်ဒါကြောင့်မလို့နိုင်ငံတကာသတင်းမီဒီယာတွေအနေနဲ့လည်းဒီနာမည်ကိုပဲရည်ညွှန်းပြီးတော့သုံးဆွဲရတာဖြစ်ပါတယ်ဟုတ်ပါတယ်ဒီသောရရှင်ပြောသလိုပဲမြန်မာနိုင်ငံအနေနဲ့တော့မြန်မာအစိုးရကိုယ်တိုင်ကဒီနာမည်ကိုလက်မခံနိုင်ဘူးအတိအမဲ့မပြုဘူးဆိုပြီးတော့ထားတာရှိပါတယ်เนาะမြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသကပြည်ပခါတွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့တို့ရဲ့ကိုပိုင်အမြင်တွေကိုအခုဆက်ပြီးတော့ပြောပြပေးကြပါတယ်ရှင်လေးစားရပါတော့ VOE မြောက်ဦးမြို့တွင်စစ်တပ်ကဘာကြောင့်ဘလို့ပြစ်ခတ်နေတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်ပါတယ်ဆိုပြီးတော့မင်းမြားမြို့နယ်ပန်းမြောင်ကျေးရွာကဆိုတဲ့တော်ရရှင်ရေးလာတာပ
ါကျွန်တော်တို့မင်းမြားမြို့နယ်ပန်းမြောင်ကျေးရွာကလူပေါင်းအယောက်80လောက်ကိုစစ်တပ်ကတစားကန်ဖြစ်ဖမ်းဆီးထားပါတယ်ဒီနေ့မနေ့တမနယ်လုံးတိုက်ပွဲဖြစ်ပါတယ်ဖြစ်တဲ့နေရာကပန်းမြောင်ကျေးရွာအုပ်စုရွာသေးရက်ွက်နဲ့မြို့ချောင်းကျေးရွာအနီးမှာပါနောက်ပြီးဇင်ပြင်းနဲ့သဘော့စာအနီးဖြစ်ပါတယ်တိုက်ပွဲကြောင့်ရွာသားတချို့ဒဏ်ရာရတယ်ပြောချင်တာကစစ်ပွဲဖြစ်တာလက်နက်ကင်အချင်းချင်းဖြစ်တာဖြစ်ပါစေအရသားတွေကိုတစားကမလုပ်ဖို့ VOA ကကြေညာပေးပါကျွန်တော်ကတပ်ပြေးတယောက်ပါတပ်ရဲ့စစ်ဥပဒေမှာစစ်စင်ရေးကာလအတွင်းဘာပြစ်မှုကိုမဆိုကျူးလွန်ခွင့်ပြုထားပါတယ်ဒါကိုပြုပြင်ဖို့ VOA အနေနဲ့တပ်မတော်ကိုပြောပေးပါခင်ဗျာ
VOA အနေနဲ့တက်မတော်ကိုပြောပြပါရတယ်။ကျမတို့ကတော့တက်မတော်ကိုပြောလို့မရပါဘူး။ဒီသောရရှင်ရဲ့ဒီအခုလိုမျိုးဟိုပြောချင်တဲ့စာကိုပဲကျမတို့ VOA လေးလိုင်းကနေပြောထုတ်လွှင့်ပေးလိုက်ပါရနော်။အခုလိုမျိုးရခိုင်ဒေသမှာဆေးရည်ပဋိပက္ခဖြစ်နေတဲ့အချိန်မှာသောရရှင်ငွေကြော့ရှင်ကတော့ဒါရိုက်လေးလိုင်းအစီအစဉ်မှာရခိုင်ရေးဆွေးနွေးမယ်ဆိုတဲ့အတွက်ကျမတို့ပါဝင်ခြင်းပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့။ပြီးခဲ့တဲ့အင်္ဂါမတ်လ16ရက်နေ့ဒါရိုက်လေးလိုင်းအစီအစဉ်မှာတော့သောရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးပါဝင်ပြီးဆွေးနွေးကြတာတွေ့ရပါတယ်။အီးမေးလ်ကလည်းစာရင်းအမြောက်အများရရှိတယ်လို့မျိုးအခုလိုဒီသောရရှင်ငွေကြော့ရှင်လို့ပဲ Messenger ကနေပြီးတော့လည်းစာရင်းရေးလာကြပါတယ်။ဒါကြောင့်မလို့ဟိုအီးမေးလ်တွေအများကြီးကြံသွားပါတယ်ဒီစာရင်းလည်းမဖော်ပြလိုက်နိုင်ပါဘူးနော်။သောရရှင်ငွေကြော့ရှင်ကတော့အခုလိုပြောလာပါတယ
်။မင်္ဂလာပါ VOA အင်္ဂါညတိုင်းလေလိုင်းအစီအစဉ်ရခိုင်ရေးဆွေးနွေးမယ်ဆိုလို့ပါဝင်အကြံပြုတာပါ။တမ်ရော်ကအစိုးရလောက်ကနေဒေါ်စန်းစုကြည်ရဲ့ဥဆောင်မှုကိုစိတ်တူကိုယ်တူကြည်ပြူစွာလက်တွဲပြီးလိုက်နာမယ်ဆိုရင်အမြင်နိုင်ပါတယ်။ဒီပြဿနာဖန်ပြီးကြတာလဲရွှေသမင်ဘဲကထွက်ဆိုလာလို့ပါပဲ VOA
။ဒါကတော့ဓာတ်ရဲ့လေလိုင်းစီစဉ်မှာရခိုင်စီရေးပဋိပက္ခနဲ့ပတ်သက်ပြီးတော့ဆွေးနွေးတာကိုသူ့အနေနဲ့မက်ဆေ့ချာကတစင်စားပို့ပြီးတော့ဆွေးနွေးလာတာပါ။ကျွန်မတို့အရင်တော့ကလည်းပြောထားဖို့ပါတယ်။ကျွန်တော်တို့အချိန်ရရင်ရသလောက်ဒီစာတွေကိုဖော်ပြပေးပါရနော်။တခါတလေအကြောင်းအရာတချို့ကိုတော့သောရရှင်တွေတော်တော်များများပါဝင်ပြီးတော့စာတွေအများကြီးရေးပြီးတော့ဆွေးနွေးကြတာမလို့အခုလိုကြံသွားခဲ့ရင်လည်းကျွန်မရရင်ရသလောက်ဒီမြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ဖော်ပြပေးပါရရှင်။ဒီသောရရှင်ဓာတ်ရဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သောရရှင်ငွေကြော့ရှင်လိုပဲနောက်ထပ်သောရရှင်ကြော့ကြော့သူကတော့ဓာတ်ရဲ့လေလိုင်းအစီအစဉ်တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံအနောက်ခြမ်းရခိုင်ဒေသမှာဖြစ်နေတဲ့ဆေးရည်ပရိပက္ခနဲ့ပတ်သက်ပြီးတော့ဒီသောရရှင်ငွေကြော့ရှင်လိုပဲအမြင်ရှိသူဖြစ်ပါတယ်။သူကအ
ေအေနဲ့မြန်မာစစ်တပ်ကြားတိုက်နေတဲ့ကိစ္စကြောင့်အနောက်ဘက်တကားလုံခြုံရေးကရေရှည်မှာထိခိုက်လာနိုင်ပါတယ်။အဲ့ဒီအခြေခံမူပေါ်မှာမူတည်ပြီးအမြန်ဆုံးနှစ်ဖက်ညှိနှိုင်းကြရင်ပြေလည်မယ်လို့ယူဆမိပါတယ်။ ပြည်ရင်းမှာမညီညွတ်လို့တခြားဒေသတွေမှာစစ်ပဋိပက္ခဖြစ်တာတိတ်ကြောက်စရာမကောင်းပါဘူး။အနောက်ဘက်တကဝမှာမပြေလည်မှုတွေနဲ့ဆက်ဖြစ်နေဦးမယ်ဆိုရင်မကောင်းတော့ပါဘူး။ပြေအေးဖို့လိုပါပြီဗျာ
။နန်းဆန်ရှမ်းတောင်ကဦးဆိုင်ထွန်းလာကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းဒီတိုင်းသားဒေသမှာနေတဲ့သူမလို့ဒီစေရေးပဋိပက္ခတွေနဲ့ရင်ပါတဲ့သူဖြစ်ပုံရပါတယ်နော်။သူကရခိုင်စေရေးပဋိပက္ခနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ။အဂရီနဲ့ပတ်သက်လို့ပြည်ထရေးတို့စစ်တပ်တို့နဲ့ပတ်သက်မှုမရှိရင်တော့အရေးယူတာတိုးတက်လာပါတယ်။ဟိုချင်းပြည်နယ်ကလားကချင်းပြည်နယ်ကလားတရားဒဇင်၈လဖွင့်ပြီးပျက်စီးသွားတာကြတော့အရေးမယူဘူးနော်။တပ်နဲ့ပတ်သက်လို့ထင်ပါတယ်။နောက်တစ်ခုကတော့မြောက်ဦးမှာဗျမ်းပရာပြစ်သွားတဲ့ကိစ္စပြည်သူတွေရဲ့အသက်ကိုတန်ဖိုးမထားစော်ကားလိုက်တာပဲ။ကျွန်တော်တို့ပြည်သူတွေဘယ်သူ့ကိုအားကိုးရမလဲ။အပြစ်ရှိတဲ့သူတွေလည်းတခါမှအရေးယူမခံရပဲပြီးသွားတာပဲလေ။ဘယ်သူမှမကူညီနိုင်တော့ဘူးလား
ဒါကတော့မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသနဲ့ဒီသူနဲ့ထိစပ်နေတဲ့ချင်းပြည်နယ်တော်မှာဖြစ်နေတဲ့စစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့စာရီသူတို့ရဲ့အမြင်တွေလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာတွေကိုဝေမျှလိုက်တာဖြစ်ပါတယ်ရှင်နှင်းတောင်လူသားဆိုတဲ့တော်ရရှင်ကတော့ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲဒီရခိုင်ပြည်နယ်ကဒီရခိုင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာအေးမောင်ကိုဒီဖမ်းထားရကနေပြီးတော့သူ့ကိုပြစ်မှုအမိန့်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူရေးလာတာဖြစ်ပါတယ်။သူက VOA အစီအစဉ်တွေကိုလည်းနားဆင်ပြီးတော့သူ့ရဲ့နားထောင်တဲ့ပုံသူဘလို့နားထောင်လို့အဆင်ပြေတယ်ဒါမျိုးတွေကိုလည်းရေးပြီးတော့တခြားတော်ရရှင်တွေသိအောင်ဝေမျှလာပါတယ်။နှင်းတောင်လူသားဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာ
မင်္ဂလာပါခင်ဗျာကျွန်တော် VOA ကိုစတခါမှမရေးဖြစ်ပါဘူး။ဒါပေမဲ့လို့ VOA ကိုကျွန်တော်16နှစ်ကနေပြီးတော့အခုအသက်30ထိမလွတ်တမ်းကိုနားထောင်ခဲ့ပါတယ်။အရင်ကတော့ Radio နားနဲ့နားထောင်ပါတယ်2009ခုနှစ်မှာတော့ကျွန်တော်ကွန်ပျူတာစသုံးတက်လို့ VOE ကို Google ကနေပြီးတော့ website ကိုရှာပြီးတော့နားထောင်ဖတ်ပါတယ်။ပြပမှာဖြစ်လို့ပါ။မြန်မာနိုင်ငံမှာ Facebook ကျယ်ပြန့်လာတာဥသိမ်းစင်ခေတ်ဖုန်းတွေကိုလူတိုင်းသုံးလာရတာမလို့ Facebook ကနေပြီးတော့နားထောင်ပြစ်လာပါတယ်။ကျွန်တော်ကိုရီးယားကိုရောက်တော့လဲ VOE ကိုမြန်မာ Radio Line ကနေနားထောင်ပြစ်ပါတယ်။အလုပ်များတာမလို့ဓာတ်ရိုက်နားမထောင်နိုင်ပါဘူး။အချိန်၊နာရီကြာချမှုလည်းစိုက်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းကျွန်တော်နားထောင်ပြစ်တဲ့ software မှာ Radio Line ကတစ်ခါတစ်ခါဒီနေ့ချက်ချင်းသတင်းကိုနောက်တနေ့မှနားထောင်ရပါတယ်။ကျွန်တော်ကအလုပ်လုပ်နေရင်လည်းငကြက်တက်ပြီးတော့နားဆင်ရတာပါအလုပ်ကမနေ့၈နာရီည၅နာရီထိလောက်ရပါတယ်၈နာရီဆိုတာကမြန်မာနိုင်ငံနဲ့၅နိုင်ခွဲကြော်ကြာဖြစ်တာမလို့တခါတရံဓာတ်ရိုက်ဖမ်းလို့မရတာလဲကြုံရပါတယ်အလုပ်မှာကဖုန်းကိုခဏခဏသုံးတာကိုလည်းမကြိုက်ပါဘူးဒါပေမဲ့လည်းငကြက်တက်ပြီးတော့ AC နားထောင်ရင်တော့တနာရီတခါဖုန်းကိုထုတ်သုံးလို့ဖြစ်ပါတယ်ကျွန်တော်ဖြစ်ချင်တာကတော့ဒီနေ့သတင်းကိုဒီနေ့ဓာတ်ရိုက်အဲ့ဒီ software ကနားထောင်လို့ရအောင်လို့တင်ပေးပါလို့ပြီးတော့ဒေါက်တာအေးမောင်ကိစ္စမှာအမိန့်ချလိုက်တာကိုကျွန်တော်လုံးဝမနှစ်သက်ပါဘူးတကရခိုင်ပြည်သူတွေစူပူအောင်လို့နာကျင်အောင်လို့လှုပ်လိုက်တာလို့ခန်းစားနေကြရပါတယ
်။နှင်းတောင်လူသားဆိုတဲ့ Facebook အကောင့်ပိုင်ရှင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့နားဆင်မှုအတိအကျရေးပြလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကျမတို့လည်းဒီသောရရှင်တွေရဲ့အတွေ့အကြုံတွေကိုပြန်နားထောင်ရအောင်ပြီးတော့ဒါရင်းနဲ့တိုက်ဆိုင်တဲ့တခြားသောရရှင်တွေကိုလည်းဒီအကြောင်းအရာလေးတွေဝေမျှပေးလို့ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးခြင်းပါလိမ့်မယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတေးတောင်းလာတဲ့သောရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြေးပေးချင်ပါတယ်ရှင်။မမအေးသနာကျော်ရှင်အရန်ချစ်တဲ့သူတွေကိုတတိယမိတိုင်းရင်ထဲမှာလွမ်းလာတိုင်းမှာအမြဲလိုနားထောင်ပြတဲ့ဆေးဆိုတဲ့သချင်းလေးအမတ်တရတောင်းဆိုပါရစေတဲ့။ဝါရှင်တန်ကခင်ခင်အလန်စာရေးလာပါတယ်။ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့တခြင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါရဲ့နော်ဒီတခြင်းလေးကိုဝါရှင်တန်ကခင်ခင်အလန်ရော VOA တိတ်ချစ်သောရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်မတန်နိုင်ဘူးရှင်နေကလွမ်းတာကို
မတားနိုင်ဘူးဒါစီတဲ့မြေရေလိုမပြတ်နိုင်ဘူးငါအရန်ချစ်မိတာကိုအမှမပြတ်အမှန်မမြင်မင်းအနာရှိခြင်းလို့ွေကျွေးစရာတွေချွေးပြီွေွေလေလို့ပူမီနောက်ဆုံးတော့ရင်ကိုခွဲမဲလေတူတူပဲ Hey အသက်ကိုပြောက်တဲ့ဆိုတဲ့စိမင်းမရှိရင်ဖြစ်တဲ့ဆိုတဲ့စိကဘာမှအခုထိရှာလို့မတွေ့ Hey တတိယရင်မြဲရင်မလဲတဲ့စိမင်းမရှိရင်ဖြစ်တဲ့ဆိုတဲ့စိဟိုရှိရဲ့ပေးနေအဝေးကိုထွက်သွားလေမတန်နိုင်ဘူးရှင်တွေကချစ်တာကိုအမဖြစ်နိုင်ဘူးငါယူသွင်းမိတာကိုငါမပြတ်နိုင်ဘူးအရန်ချစ်မိတာကိုအမကိုအမငယ်မင်းနာရှိတယ်လို့နေကျွေးစရာတွေချွေးပြီးနေနေလေလို့ပူပြီးနောက်ဆုံးတော့ဒီလူပဲအသေးကွဲရဲ့ယုံပဲ Hey အသေးကွဲပြောက်တဲ့ဆိုတဲ့စိမင်းမရှိရင်ဖြစ်တဲ့ဆိုတဲ့စိGo baba ku chi shi bu hey hey Did you I mye ye mle de se Me mi shi pit de so de se Shi ye be ga we go chat so hey
Ti we ji ye sat ti kong pi lo ko ni ti so tha de se so de ta chin ko na sin ka ja ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနယ်လာနေမန္တပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရစေ။ Radio ကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပျော်လည်တိုက်ရိုက်နာဆင်နိုင်ပါတယ်။ပရင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်။တော်ရရှင်တွေအားလုံးရှင်းလင်းချမ်းမြေကြပါစေရှင
်။မေးသနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ကိုငိမ့်ချမ်းနဲ့မအေးတန်တာကျော်တို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှาศင်ကြရအောင်ပါရှင
်။ဩစတြေးလျနိုင်ငံလက်စတန်အောင်မြို့မှာကမ္ဘာဆန်ရင်ချိုးဖို့ကြိုးပမ်းတဲ့အနေနဲ့အကြီးဆုံးမီးပုံပွဲကြီးတစ်ခုကျင်းပခဲ့ပါတယ်။သူတို့ဟာနော်ဝေးနိုင်ငံကတင်ထားတဲ့ဆန်ရင်ကိုချိုးဖို့လုပ်ခဲ့ကြတာပါ။အမြင့်ပင်200နီးပါးရှိတဲ့တစ်တုံးပုံမျော်စင်ကြီးကိုမီးရှို့ဖို့အတွက်တပတ်ကို15နာရီလောက်တုံးပြီးတော့3လကြာတိစောက်ခဲ့ရတယ်လို့ဒေသခံမီးပုံဘွယ်ကျင်းပရေးအဖွဲ့ကပြောပါရည်။ဒီတစ်ပုံကြီးကိုမီးရှို့လိုက်တဲ့အခါမှာနိုင်ဝတ်တော်မှမကြဘဲနဲ့ပြိုကျပျက်စီးသွားခဲ့တာပါ။သူတို့ငကိုစီစဉ်ထားတဲ့အမြင့်ထက်ပိုမြင့်အောင်စောက်ဖြစ်ခဲ့တယ်လို့စီစဉ်သူတို့ကပြောပါရည်။တန်တရာလောက်ရှိတဲ့တစ်တုံးပုံကိုမီးရှို့တဲ့အခါမှာလေထုညဉ့်ညံ့မှုအများကြီးဖြစ်စေပါရည်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကတော့ထောက်ပြဝေဖန်ကြပါရည်။ကမ္ဘာရာသီဥတုအပြောင်းလဲတွေဖြစ်နေတဲ့အချိန်မှာအခုလိုလောက်ရဟာမှားယွင်းကြောင်းလည်းပြောပါရစေ
။ယူကရိန်းနိုင်ငံကဆယ်ကျော်သက် main clay တယောက်ဟာအရှိန်235စင်တီမီတာ9ပေ9လက်မကျော်လောက်ရှိတဲ့သဘင်အတွက် Guinness ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းနေပါတယ်။အသက်15နှစ်အရွယ် Olina Kozayu ရဲ့ရွှေရောင်သဘင်ဟာ တခြားရွှေရောင်စပင်းလေးနဲ့မတူဘဲနဲ့အဖျားနှစ်ခွဖြစ်တာကျွတ်ဆက်မှုများတာတွေမရှိပါဘူးဒါပေမဲ့လည်းရွှေရောင်စပင်းတွေဟာအခုလိုတဘာဝအတိုင်းရှည်ဖို့နဲ့အရှည်ထားပြီးတော့ထိမ့်သိမ့်ဖို့ကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူးယူကရိန်းအမျိုးသားစံချိန်အဖွဲ့ကလည်းအခုလိုရှည်လျားလာတဲ့ရွှေရောင်စပင်းကြောင့်အံ့ဩကြပါတယ်ပြီးခဲ့တဲ့6လလောက်ကစပင်းဟာ165စင်တီမီတာ6ပေကျော်လောက်ပဲရှိခဲ့တာဖြစ်ပြီးတော့6လအတွင်းမှာ50စင်တီမီတာတပေကျော်လောက်ရှည်ထွက်လာတာပါသူဟာငငယ်လေးကလေးကစပင်းမညက်တော့ပဲနဲ့ဒီစပင်းကိုထိမ့်သိမ့်လာတာဖြစ်ပြီးတော့နေ့စဉ်အမေနဲ့အတူခေါင်းလျှော်တာခေါင်းဖိတာစပင်းပုံသွင်းတာတွေအပြင်စပင်းတွေကိုဆေးမဆိုးပဲမညက်ဖဲနဲ့စစ်ဆန်ပြီးစစ်တာတွေကိုလှုပ်တာဟာနေ့တစ်ဝက်လောက်အချိန်ပေးပြီးလှုပ်ဆောင်ရတာပါခေါင်းလျှော်ပြီးတိုင်းစပင်း6အောင်လဲစပင်း6ခန်းစက်နဲ့မမှုတ်ဖဲနဲ့ညနေတော့ပွားနဲ့တုတ်တဲ့အတွက်ပဝါ9ခုလောက်သုံးရတာပါလက်ရှိမှာတော့အိန္ဒိယနိုင်ငံကအသက်16နှစ်အရွယ်နာလန်ရှိပတဲကအရှည်180.5စင်တီမီတာ5ဗီ5လက်မကျော်နဲ့2018ဒီဇင်ဘာလကစံချိန်တင်ထားတာဖြစ်ပြီးတော့235စင်တီမီတာ9ဗီ9လက်မကျော်ရှိနေပြီဖြစ်တဲ့အိုလီနာရဲ့စပင်းကစေကျော်တက်အရွယ်မှာကမ္ဘာစံချိန်ချိုးဖို့အဆင်သင့်ဖြစ်နေပါပြီခင်ဗျာ
တဲ့နိုင်ငံပါရီမြို့တောင်ပိုင်းမှာရှိတဲ့ Branches ဆေးဟာ250ပြည့်ထိမှန်ဖြစ်နေကမ္ဘာအကြီးဆုံးစာဝတ်တောက်ပွဲကျင်းပပြီးတော့ကမ္ဘာစံချိန်ချိုးလိုက်ပါတယ်။လူပေါင်း 2,000 လောက်ကိုအရှည်400မီတာပေးနေဆိုရင်တော့ပေ 1,300 ကျော်လောက်ရှိတဲ့ဇပွဲကြီးမှာတဲခင်းပြီးတော့အခန့်ကျွေးမွေးခဲ့တာပါ။အခုစံချိန်ဟာ2019ခုနှစ်အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့ပြင်သစ်ပိုင်း Reunion ကျွန်းမှာတင်ထားတဲ့စံချိန်322မီတာကိုချိုးလိုက်နိုင်တာလည်းဖြစ်ပါတယ်။ဇပွဲအခြေကြီးရဖို့အတွက်ဇပွဲအသေးလေးတွေကိုဆက်ထားတာမဟုတ်ဘဲနဲ့တတ်မှတ်ထားတဲ့စံချိန်ရဖို့အတွက်ပျော်ဝဲစားဇပွဲတစ်လုံးနဲ့အဖြစ်နဲ့တည်ဆောက်ခဲ့ရတာပါဒီဈေးဟာကမ္ဘာအကြီးဆုံးဟင်းသီးဟင်းရွက်နဲ့တည်တည်ဝလံရောင်းဝယ်တဲ့ဈေးတစ်ခုဖြစ်ပြီးတော့အကျယ်အေက980ပေါ်မှာလက်ကားရောင်းဝယ်သူ 12,000 တည်ယူပို့ဆောင်သူနောက်ပြီးတော့စားတောက်ဆိုင်လုပ်ငန်းတွေနဲ့တခြားလုပ်ငန်းလုပ်ကိုင်သူ 1,200 ကျော်ရှိနေတဲ့ဈေးကြီးတစ်ခုဖြစ်ပါတယ်ဒီဈေးထဲမှာအလုံးလုံးနေတဲ့လူတွေအားလုံးဒီလိုမျိုး Guinness ကမ္ဘာစံချိန်ကျိုးဖို့အတွက်ဝိုင်းပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်။ပါရီမြို့နယ်မှာရှိတဲ့လီယာလာဈေးကို1969ခုနှစ်ကပိတ်လိုက်ပြီးတဲ့နောက်ပိုင်းပါရီမြို့တောင်ပိုင်းလင်းမိုင်ကွာမှာရှိတဲ့ Ranches ဈေးကိုဖွင့်ခဲ့တာဖြစ်ပါတယ်ရှင
်။မေးတနာကျော်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုလွှင့်နေတဲ့တနာရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25နဲ့32တို့ကနေပြီးနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုမတ်မြသစဉ်အောင်ပြောပြပေးပါဦးမယ်ရှင်။
ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်9နှစ်နီးပါးကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးခဲ့ပြီးညနေ9နာရီမဲယုံတွေပိတ်သိမ်းချိန်ကစပြီးတော့မဲရလက်တွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲက2014ခုနှစ်ကအာဏာသိမ်းပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရယုတ်ချောင်အိုချာနဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြန်ရမယ့်ရွေးကောက်ပွဲလည်းဖြစ်ပါတယ်။နိုင်ငံတော်ဝန်မဲပေးခွင့်ရှိသူ50တန်းကျော်ရှိပြီးလက်ရှိဝန်ကြီးချုပ်ပရယုတ်ကတော့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲဆွယ်စည်းဥမှုတွေကတဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးအကျိတ်နယ်ဖြစ်လာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ18ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးဒီရွေးကောက်ပွဲမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့ညွန့်မောင်းပါတီတွေဘက်ကမဲဆန္ဒနဲ့ထက်ဝက်ကြော်ကိုအနိုင်ရသွားဖို့ရှိနေတယ်လို့မကြာခင်ကကြောက်ယူခဲ့တဲ့လူဒုစစ်တမ်းတစ်ခုကဖော်ပြနေပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံခြားကုမ္ပဏီတွေကိုဈေးကွက်တွေချဲ့ထွင်သွားမယ်လို့တရုတ်ဒုဝန်ကြီးချုပ်ဟန်ဆန်းကပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်ခြားကုန်သွယ်ရေးတင်မမှုတဖြည်းဖြည်းချင်းလျော့ကျလာနေပြီးတရုတ်နိုင်ငံရဲ့စီးပွားရေးဟာနိုင်ငံခြားကုမ္ပဏီတွေပေါ်မှာတရားမဝင်ဈေးကွက်ထိန်းချုပ်တာတွေလုပ်နေတယ်လို့ပြောနေချိန်မှာပဲဒုဝန်ကြီးချုပ်ကဒီလိုပြောလိုက်တာဖြစ်ပါတယ်။
2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်မြသတင်းအောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။ VOA American တန်ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့9နာရီ6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတော့ VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.